Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ် January 19ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွှင့်ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်တန်လွှင့်စီစဉ်လေးကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါရှင်။ကျမကတော့စုမြတ်မမ။ဂါဇာစစ်ပွဲအလွန်ဒီပါလက်စတိုင်းနိုင်ငံတည်ထောင်ရေးနဲ့ပတ်သက်လို့အမေရိကန်နဲ့အစ္စရေးကြားမှာသဘောထားကွဲလွဲမှုတွေဖြစ်နေပါတယ်။မြန်မာနိုင်ငံမှာတော့အကျဉ်းချခံထားရတဲ့တရင်သမား43ယောက်ရှိပြီးတော့ကမ္ဘာမှာဒီအကျဉ်းသမားတောင်ချထားတဲ့နိုင်ငံဒုတိယအများဆုံးဖြစ်တဲ့နိုင်ငံဖြစ်တယ်လို့ CPJ ကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဖန်ကားခရိုင်ထဲမှာတော့ဒီတန်ချိန်15တန်းလောက်ရှိတဲ့လစ်သီယမ်တပ်တုတွေတွေ့ရှိထားတယ်လို့ထိုင်းအစိုးရကပြောကြားပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့မှာဒီကနေ့တိုက်ပွဲကအတော်လေးကိုပြင်းထန်နေပြီးတော့စစ်ကောင်စီတပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်နေပါတယ်။
ကမ်းမှာဖြစ်တယ်ဗျ။ဟုတ်ခုတမနာကျွန်တော်ကတော့ပြင်နေရတယ်။ကမ်းမနေမှာပြင်နေကြတယ်။ဘယ်ဘုံနေနဲ့တည်းနေတယ်။တမနာဖြစ်တော့ဗျ
။မိုးမိတ်ဒေသခံပြောပြပေးခဲ့တာပါရှင်။ရှမ်းဘက်ကစီရဲအခြေအနေသတင်းအပြည့်စုံနဲ့အတူတပည့်ရဲမြို့နယ်ထဲမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာအရသာပြည်သူတွေတပ်ဖြတ်ခံနေရပါတယ်။စီရဲပြည်ပခပြင်းထန်နေတဲ့ကရင်နီပြည်ခေါ်ကယားပြည်နယ်မှာတိမ့်နေချီတဲ့ဒေသခံတွေနေထိုင်ရှင်သန်ရေးခက်ခဲလာနေပါတယ်။မြန်မာနိုင်ငံဟာကမ္ဘာမှာသတင်းသမားအများဆုံးအဖမ်းခံရတဲ့ဒုတိယမြောက်နိုင်ငံဖြစ်တဲ့အတွက်သတင်းသမားတွေရင်ဆိုင်နေရတဲ့ခက်ခဲစိန်ခေါ်မှုတွေကိုလည်းပြောပြပေးမှာပါ။အခုအရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမတ်စုမျက်မွန်နဲ့အတူတင်ပြပေးပါမယ်ရှင
်။ဂါဇာကမ်းမြောက်ဒေသမှာဒီစစ်ပွဲအလွန်ပါလက်စတိုင်းနိုင်ငံတည်ထောင်ရေးနဲ့ပတ်သက်လို့အစ္စရေးနဲ့အမေရိကန်ကြားမှာသဘောထားကွဲလွဲမှုတွေဖြစ်နေပါတယ်။ဂါဇာစစ်ပွဲလွန်ကာလကြာရင်ပါလက်စတိုင်းနိုင်ငံတည်ထောင်မဲ့အစီအစဉ်ကိုသူ့အနေနဲ့ဆန့်စင်ကတ်တုကွက်တဲ့အကြောင်းအမေရိကန်ကိုအသိပေးခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကပြောကြားပါတယ်။ဒါပေမဲ့ပါလက်စတိုင်းနိုင်ငံမတည်ထောင်ဘဲနဲ့အရှေ့လက်ပိုင်းဒေသရေရှည်လုံခြုံရေးနဲ့ဂါဇာပြည်နယ်တိစောက်ရေးစိန်ခေါ်မှုတွေကိုဘလို့မှဖြေရှင်းနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရမက်သီယူမီလာကကြာတာပေးနေတဲ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။ Without a tangible path to the establishment of a Palestinian state, there are no other partners in the region.
Palestine နိုင်ငံတည်ထောင်နိုင်မဲ့လက်တွေ့အစီအစဉ်တွေမရှိရင်ဂါဇာပြည်နယ်တိစောက်ရေးကိုဒေသရင်းဘယ်မိဖက်နိုင်ငံကမှကူညီမှာမဟုတ်တလို့အစ္စရေးရေရှည်လုံခြုံရေးအတွက်ဒေသရင်းဘယ်နိုင်ငံကမှအစ္စရေးနဲ့ပူးပေါင်းကူညီမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဂျာယီဌာနပြောခွင့်ရကပြောကြားသွားတာဖြစ်ပါတယ်။ဒါဟာလက်တွေ့အခြေအနေဖြစ်ပြီးတော့အမေရိကန်ကဖိအားပေးနေတာမဟုတ်ဘူးလို့ပြောခွင့်ရမက်သီယူမီလာကထောက်ပြသွားပါတယ်။အစ္စရေးမှာလူပေါင်း1400ထက်မနည်းသေဆုံးပြီး200ကျော်တစားကံအဖြစ်ဖမ်းဆီးခံသွားရတဲ့ဟမတ်စစ်သွေးကြွရဲ့တိုက်ခိုက်မှုနောက်ပိုင်းအမေရိကန်အစိုးရကအစ္စရေးဘက်ကရပ်တည်ခဲ့ပါတယ်။ဟမတ်စစ်သွေးကြွအဖွဲ့ကိုအမြင့်ပြတ်ချိန်မုံမယ်လို့ဆိုပြီးအစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုအတွင်းမှာပါလက်စတိုင်းပြည်သူတွေသေဆုံးနေတဲ့အပေါ်အမေရိကန်အစိုးရကအစ္စရေးကိုသတိပေးခဲ့တာရှိပေမဲ့မဟာမိတ်နိုင်ငံကြား3လအတွင်းထင်သာမြင်သာသဘောထားကွဲမှုကအခုမှဖြစ်တယ်လို့အကဲခတ်တွေကတုံ့သက်ကြပါတယ်။ပါလက်စတိုင်းနိုင်ငံတည်ထောင်နိုင်မဲ့လက်တွေ့ဆောင်ရွက်မှုရှိမှသာဂါဇာပြည်နယ်တိစောက်ရေးနဲ့ပါလက်စတိုင်းဥဆောင်တဲ့အစိုးရဂါဇာမှာအုပ်ချုပ်နိုင်ရေးပါဝင်ကူညီမယ်လို့ဒေတာရင်းကအာရဗ်နိုင်ငံတွေကအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုကတိပြုထားတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကပြောကြားခဲ့ပါတယ်ရှင်။
ဂါဇာတောင်ပိုင်းဘက်ကိုထိုးစစ်ဆင်ပြီးတော့တိုက်ခိုက်နေချိန်မှာပဲအစ္စရေးနိုင်ငံရေးနဲ့စစ်ရေးခေါင်းဆောင်တို့ကြားမှာအပြစ်ရဲ့ရေးသဘောထားကွဲမှုတွေထွက်ပေါ်လာနေပါတယ်။ဂါဇာမြောက်ဖက်ပိုင်းမှာတိုက်ပွဲရော့ကျလာပေမဲ့တောင်ပိုင်းကအဓိကမြို့ကြီးခမ်ယူနယ်မှာလေကြောင်းတိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောနေချိန်မှာပဲအစ္စရေးစစ်ရေးကက်ဘိနက်ဝန်ကြီးကအပြစ်ရဲ့ဖို့လိုပြီလို့ထုတ်ပြောလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကဟာမတ်တို့နဲ့အပြစ်ရဲ့ရေးကိုတင်းခံလာချိန်မှာပဲဝန်ကြီးဒုဗိုလ်ချုပ်ကြီးဂါဒီအိုင်ဇန်ကော့ကဂါဇာမှာတစားကန်တွေပြန်ပြီးတော့လွမြောက်ရေးအတွက်ပို့ပြီးတော့မှရှေ့ကြတဲ့အပြစ်ခတ်ရက်စဲမှုလိုနေပြီလို့ထုတ်ပြောလိုက်ပါတယ်။ Israel Channel 12ရုပ်သံသတင်းစင်ကိုမနေ့ညတုန်းကအင်တာဗျူးပေးတဲ့ခါမှာတော့ဒူဘိုဂျိုကြီးအိုင်ဆန်ခော့ကစီရေးအရာဖိအားပေးမှတစားကန်တွေပြန်လွတ်မယ်ဆိုတာကတော့စိတ်ကူးရင်သာပဲဖြစ်တယ်။အခုချိန်ထိစစ်ပွဲရဲ့ရည်မှန်းချက်တွေမပြည့်မြောက်သေးဘူးလို့အပြည့်ဝေဖန်လိုက်ပါတယ်။ Israel ဝန်ကြီးချုပ်နတန်ယာဟုကတော့ Hamas တပ်ဖွဲ့အများစုဖြစ်တဲ့3ပုံ2ပုံကိုခြေမုံဖျက်ဆီးခဲ့ပြီးတော့အောင်ပွဲကိုအပီးတိုင်ဆက်ပြီးတော့တိုက်သွားမယ်လို့မနေ့ကတော့ကပဲကြုံဝခဲ့ပါတယ်ရှင်
အီရန်နိုင်ငံအနောက်တောင်ပိုင်းနဲ့အရှေ့တောင်ပိုင်းကမ်းရိုးတန်းဒေသတွေမှာဒီဆေးရည်တက်မှမှုတွေဖြစ်နေချိန်မှာလေကြောင်းရန်ကာကွယ်ရေးစနစ်ကိုလေ့ကျင့်မှုတွေလုပ်ခဲ့တယ်လို့အီရန်နိုင်ငံကပြောကြားလိုက်ပါတယ်အီရန်တွေကပြစ်မှတ်တွေကိုတိုက်ခိုက်လာရင်ကြားဖြတ်ဖြက်ဆီးနိုင်အောင်နဲ့ရန်သူပြစ်မှတ်တွေကိုထိမှန်အောင်ဒီဇိုင်းထွင်လုပ်ထားတဲ့အဝေးထိန် drone ယာဉ်တွေနဲ့လေကြောင်းရန်ကာကွယ်ရေးလေ့ကျင့်ခဲ့တယ်လို့ပြောပါတယ်။အီရန်နိုင်ငံအနောက်တောင်ပိုင်းဟူဇက်စတန်နဲ့အဘာဒန်မြို့ကနေပြီးတော့အရှေ့တောင်ပိုင်းပါကစ္စတန်နဲ့အာဖဂန်နစ္စတန်နယ်စပ်တွေနဲ့ထိစပ်နေတဲ့ဘလူချစ်စတန်နဲ့စစ်တမ်မျိုးအထီကိုလေကြောင်းရန်ကာကွယ်ရေးစစ်ရေးလေ့ကျင့်မှုကိုကြာသာရင်းနေတဲ့ဒီကနေ့တောက်ကြနေနှစ်ရက်ပြုလုပ်ခဲ့တာဖြစ်ပါတယ်။အီရန်လေတပ်ရေတပ်အဖြစ်အစ္စလမ်တော်လှန်ရေးတံပြန်အထူးတပ်အာဂါသဆိုင်ရာတပ်နဲ့ဒီရေတပ်နဲ့ပါဝင်စစ်ရေးလေ့ကျင့်မှုတွေလုပ်ခဲ့တယ်လို့အီရန်အစိုးရပိုင်း Press TV ကသတင်းထုတ်ပြန်ပါတယ်။အီရန်နိုင်ငံကခွဲထွက်ရေးလိုလားတဲ့စစ်သွေးကြွတွေပုံအောင်နေတယ်လို့ဆိုတဲ့နေရာတွေအပေါ်ပါကစ္စတန်နိုင်ငံကကြာသာပတ်နေ့တုန်းကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ပါကစ္စတန်ထဲမှာရှိတဲ့စစ်သွေးကြွအဖွဲ့တစ်ခုရဲ့အခြေစိုက်စခန်းကိုအီရန်ဘက်ကတိုက်ခိုက်ခဲ့တာကိုပါကစ္စတန်တို့ကလက်တုံ့ပြန်တိုက်ခိုက်တာဖြစ်ပါတယ်။မိုင်900ကျော်နဲ့နမိတ်ချင်းထိဆက်နေတဲ့အိမ်ကြီးချင်းနှစ်နိုင်ငံကြားမှာအခုလိုပြန်လည်တိုက်ခိုက်မှုဟာအခုနှစ်ပိုင်းတွေအတွင်းမှာစိုးရိမ်စရာကောင်းတဲ့ဖြစ်ရလို့ကြွန့်ကျင်သူတွေကသုံးသပ်နေကြပါတယ်
။ပါကစ္စတန်နဲ့အီရန်တို့အပြန်အလှန်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်မှာတော့ပါကစ္စတန်အရက်ဖက်နဲ့စစ်ဘက်ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့အီရန်နဲ့ထိတ်တိုက်ရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်လို့လုံခြုံရေးဆိုင်ရာသုံးသပ်ချက်တွေဒီကနေ့ဇန်နဝါရီလ19ရက်နေ့မှာလုပ်သွားမယ်လို့ပါကစ္စတန်ပြန်ကြားရေးဝန်ကြီးကပြောလိုက်ပါတယ်။ပါကစ္စတန်အီရန်နှစ်ဖက်ဒီနေဘက်ဒီမှာခိုးလုံနေတဲ့အကြမ်းဖက်အဖွဲ့တွေကိုတိုက်ခိုက်တဲ့ဆိုပြီးတော့နှစ်ဖက်က drone တွေဒုံးကျည်ရဲနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြပြီးတဲ့နောက်မှာတော့ပါကစ္စတန်ယာယီဝန်ကြီးချုပ်ဦးဆောင်ပြီးတော့ဒီလုံခြုံရေးဆိုင်ရာကိုပြန်လည်သုံးသပ်မှုပြုလုပ်သွားမယ်ဆိုတာကိုပြန်ကြားရေးဝန်ကြီးကရိုက်တာသတင်းဌာနကိုပြောပါရတယ်။ပါကစ္စတန်ဝန်ကြီးချုပ် Anwar E. Kalakurai တဘာပတိလုံမဲ့အမျိုးသားလုံခြုံရေးကော်မတီစည်းဝေးကိုကြီးရည်လေးစစ်ဦးစီးချုပ်တွေတက်ရောက်มาဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးကပြောပါရတယ်။ Israel နဲ့ Hamas တို့ကြားမှာစစ်ပွဲတွေဖြစ်နေချိန်မှာအခုလိုမျိုးပါကစ္စတန်နဲ့ Iran အိမ်နီးချင်းနှစ်နိုင်ငံကြားအပြန်အလှန်လက်တုံ့ပြန်တဲ့တိုက်ခိုက်မှုတွေဖြစ်လာတာကြောင့်အရှေ့လေပိုင်းပို့ပြီးတော့မတိမငြိမ်ဖြစ်လာမှာကို American နဲ့တရုတ်အပါအဝင်ကမ္ဘာနိုင်ငံတွေကစိုးရင်ပြီးတော့ဖိအားပေးနေကြတဲ့အချိန်မှာဒီအစည်းအဝေးဖြစ်လာတာဖြစ်ပါတယ်ရှင်။
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ခင
်ဗျာ။ဇန်နဝါရီလ19ရက်တောက်ချနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာအကျဉ်းချခံရတဲ့သတင်းသမား43ယောက်ရှိနေပြီးတော့တရုတ်နိုင်ငံပြည်ရင်ကမ္ဘာမှာသတင်းသမားအများဆုံးဖမ်းဆီးခံထားရတဲ့နိုင်ငံဖြစ်တယ်လို့နယူးယောက်မြို့အခြေစိုက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။2023ခုနှစ်အတွင်းထောက်ချခံထားရတဲ့သတင်းသမားကမ္ဘာမှာစံချိန်တင်အောင်များတယ်လို့ CPJ ကကြာတာပြည်နေတုန်းကအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်
။ 2023 the top 5 jailers of journalists were China, Myanmar, Belarus,Russia and Vietnam. Those have been among the worst jailers of journalists worldwide for several years.
2023ခုနှစ်အတွင်းတရုတ်မြန်မာ Belarus Russia နဲ့ Vietnam နိုင်ငံတွေမှာသတင်းသမားတွေအများဆုံးဖမ်းဆီးခံထားရတယ်လို့ CPJ အဖွဲ့ရဲ့အမှုဆောင်အရာရှိ Jody Ginsburg ကပြောကြားသွားတာဖြစ်ပါတယ်အာနာရှင်စနစ်နဲ့အုပ်ချုပ်နေတဲ့အစိုးရတွေဟာဥပဒေတွေကိုအလွဲသုံးစားလုပ်ပြီးတော့သတင်းလွတ်လပ်ခွင့်ကိုဆက်လက်ဖိနှိပ်နေတယ်လို့သူကပြောပါရယ်။ကမ္ဘာတဝန်းမှာဖမ်းဆီးထောင်ချခံထားရတဲ့သတင်းသမား320ရှိနေပြီးတရုတ်နိုင်ငံမှာ44ယောက်မြန်မာနိုင်ငံမှာဒုတိယအများဆုံးအဖြစ်43ယောက်နဲ့ဘယ်လာရုစ်နိုင်ငံမှာ28ယောက်အကျဉ်းချခံထားရတဲ့အကြောင်း CPJ အဖွဲ့ကြီးရဲ့အစီရင်ခံစာထဲမှာဖော်ပြထားပါရယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေအပေါ်ဖိနှိပ်မှုတွေပိုပြီးတော့ဆိုးဝါးလာတယ်လို့ပြောပါရယ်။သတင်းဌာနတွေကိုပိတ်ပင်တာသတင်းသမားတွေပြည်တွင်းမှာရက်တီလုတ်ကိုင်းလို့မရတော့တဲ့အခြေအနေဖြစ်အောင်လုပ်တာသတင်းမှားတွေဖြန့်ဝေတယ်သွေးထိုးလှုပ်ဆော်တယ်ဆိုပြီးတော့ဖမ်းဆီးအကျဉ်းချနေတာတွေကိုအစီရင်ခံစာထဲမှာထောက်ပြထားပါတယ်ပြီးခဲ့တဲ့မေလအတွင်းကမြန်မာနိုင်ငံအနောက်တောင်နောက်ပိုင်းဒီမိုခါမုံတိုင်းဝင်ရောက်တိုက်ခတ်ခဲ့တာကိုသတင်းရယူခဲ့တဲ့သတင်းတောက်ဆိုင်းစော်တိုက်ကိုစစ်တပ်ကဖမ်းဆီးပြီးထောင်တန်းအနှစ်20ချမှတ်ခဲ့တာကိုလည်းအစီရင်ခံစာမှာရေးသားထားပါတယ်။အာနာသိမ့်ပြီးနောက်ပိုင်းသတင်းမသားတယောက်ကိုထောင်တန်းနှစ်ရှည်အကြာဆုံးပြစ်ဒဏ်ချမှတ်ခဲ့တာလို့ CPJ ရဲ့အစီရင်ခံစာမှာဖော်ပြပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းပင်ငါခရိုင်ထဲကနေရာနှစ်ခုမှာလီသီယမ်သတ္ထုတန်ချိန်14သန်းနဲ့8သိန်းလောက်တွေ့ရှိခဲ့တယ်လို့ထိုင်းဆိုရလက်ထောက်ပြောခွင့်ရ Record Antoine Suikili က The Nation ရုပ်သံအစီအစဉ်ကိုပြောလိုက်ပါတယ်။လီသီယမ်သတ္ထုကို
လျှက်စစ်ကားတွေမှာအဓိကသုံးတဲ့ဘက်ထရီဖြစ်တဲ့အသုံးပြုသလိုတခြားစမတ်ဖုန်းတွေ electronic ပစ္စည်းတွေအတွက်လည်းအသုံးပြုတာဖြစ်ပါတယ်အခုရှာဖွေတွေ့တဲ့ထဲကဘလောက်ထိသုံးနိုင်မလဲဆိုတာကိုစမ်းစစ်နေပါတယ်လို့ထိုင်းဆိုရဒုတိယပြောခွင့်ရကပြောပါတယ်ဆွစ်ဇာလန်နိုင်ငံ Davos မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံမှာထိုင်းနိုင်ငံမှာလျှက်စစ်ကားထုတ်လုပ်တဲ့လုပ်ငန်းတွေပို့ပြီးတော့မှရင်းနှီးမြှုပ်နှံမှုစက်မှုလုပ်ငန်းရှင်တွေကိုတွေ့ဆုံဆွေးနွေးခဲ့ပြီးတော့နိုင်ငံသွင်းလီသီယမ်တက်ထုတွေရှာဖွေတွေ့တဲ့အတွက်လျှက်စစ်ကားဘက်ထရီတွေထုတ်လုပ်ရေးတခြားနိုင်ငံကိုအားကိုးစရာမလိုပဲနဲ့ထိုင်းနိုင်ငံအနေနဲ့ကိုပိုင်ပို့ပြီးတော့ထုတ်လုပ်နိုင်မယ်ဆိုတာကိုမျှော်လင့်တဲ့အကြောင်းထိုင်းဆိုရလက်ထောက်ပြောခွင့်ရကပြောပါရရှင်
။မြောက်ကိုရီးယားနိုင်ငံမှာဒီရေအောက်နျူကလ িয়ার လက်နက်စနစ်တစ်ခုကိုစမ်းသပ်မှုလုပ်ခဲ့ပါတယ်။တောင်ကိုရီးယား၊ဂျပန်နဲ့အမေရိကန်တို့ပူးတွဲစစ်ရေးလေ့ကျင့်ခဲ့တဲ့အားကိုဆန္ဒပြတဲ့အနေနဲ့စမ်းသပ်မှုလုပ်ခဲ့တာလို့မြောက်ကိုရီးယားအစိုးရပိုင်းကစီအန်နေသတင်းကဒီကနေ့ထုတ်ပြန်ပါတယ်။မြောက်ကိုရီးယားနိုင်ငံအရှေ့ဘက်ကမ်းလွန်ရေပြင်မှာ Hill 523စနစ်ကိုစမ်းသပ်ခဲ့တယ်လို့သတင်းမှပြောပေမဲ့ဘယ်နေ့ကပဲလုတ်ခဲ့တယ်ဆိုရယ်အတိအကျကိုတော့ဖော်ပြခြင်းမရှိပါဘူးနျူကလ িয়ার လက်နက်တပ်ဆင်နိုင်တဲ့ရေအောက် drone တွေကိုမြောက်ကိုရီးယားက Hill 523လို့နာမည်ပေးထားတာပါအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေရေဓာတ်တွေရဲ့စီးရေးအရရန်လိုတဲ့လှုပ်ရှားဆောင်ရွက်မှုတွေကိုကာကွယ်တားဆီးနိုင်မှုအတွက်ရေအောက်နျူကလ িয়ার တံပြန်စနစ်ရဲ့တုံ့ပြန်နိုင်မှုကိုစမ်းသပ်ခဲ့တယ်လို့မြောက်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရရဲ့ထုတ်ပြန်ချက်ကို KCN နေသတင်းမှဖော်ပြပါရရှင်
မြောက်တလန်ဒိစာချုပ်အဖွဲ့နေတိုးရဲ့ဆယ်စုနှစ်တွေအတွင်းမှာအကြီးမားဆုံးစည်ရေးလေ့ကျင့်မှုတွေစတင်တော့မယ်လို့ထိပ်တန်းအရာရှိတွေကကြားသာပရင်းတွေကပြောလိုက်ပါတယ်နေတိုးမဟာမိတ်အဖွဲ့တွေအနေနဲ့ရုရှားနယ်စပ်ထိသူတို့ရဲ့နယ်မြေတွေကိုကာကွယ်နိုင်တယ်ဆိုတာကိုပြသဖို့ရည်ရွယ်ပြုလုပ်တဲ့အဲ့ဒီစည်ရေးလေ့ကျင့်မှုကတော့လနဲ့ချီပြီးတော့ကြာမြင့်မှာဖြစ်ပါတယ်ရှင်ထိတ်တန်းရောက်သတင်းတွေကိုမဆုမျက်မော်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့မှာဒီကနေ့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်နေပါတယ်ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာအရက်သားပြည်သူတေဆုံးတာရှိတယ်လို့ဖုန်ကြီးကြောင်းနဲ့လူနေအိမ်တွေပါထိခိုက်ပျက်စီးမှုတွေရှိနေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်စစ်ကောင်စီတပ်တွေနဲ့ KIA ပူးပေါင်းတပ်တို့ကြားနှစ်ရက်ကြာဖြစ်ပွားနေတဲ့မိုးမိတ်တိုက်ပွဲစစ်ပွဲအခြေအနေအကြောင်းနောက်ဆုံးရသတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။မိုးမိတ်မြို့မှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တွေဟာဒီလ18ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားနေပြီးဒီကနေ့မှလည်းဒုတိယမြောက်နေ့အဖြစ်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါ။နှစ်ရက်ကြာတိုက်ပွဲအတွင်းစစ်ကောင်စီကလေကြောင်းကအပြင်းထန်တိုက်ခတ်နေကြောင်းမိုးမိတ်ဒေသခံတို့က VOA ကိုခုလိုပြောပါတယ
်။ဖြစ်နေလို့ကအခုလည်းဖြစ်နေလို့ကမကမ်းပါပါဖြစ်တယ်ဗျ။ဟောအခုတမနာကျွန်တော်အားလည်းပြင်းနေတယ်။စကားမနေမှာပြင်းနေကြတယ်။အရင်ဘုံနေနဲ့လည်းဆင်းနေတယ်။တမနာဆင်းတော့ဗျာ။နေ့ရက်လည်းမနက်9:00လောက်ကလည်းညနေ3:00လောက်ထိတယ်။အနည်းဆုံးတော့6:00ကောက်ဦးဗျာ။နေ့ကပို့ပြီးတော့ပြင်းနေတယ်တမေတို့။ဒါပေမဲ့ဒီနေ့ကနေနဲ့ပုံကျတော့ဒီနေ့ကတော်တော်လေးညားတယ်ဗျာ
။မနေ့တုန်းကတော့ရဲစခန်းကအလံပြူထောင်ပြီးလက်နဲ့ချခဲ့ကြောင်းနဲ့ဗျူဟာကုန်းမှာတိုက်ပွဲပြင်းထန်နေကြကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ရတထိခိုက်မှုအခြေအနေကိုမေးမြန်းရမှာတော့ဘုတ်ခုကျင်းတဲ့ကမထွက်နိုင်တာကြောင့်တေချာမတိရသေးကြောင်းနဲ့မြို့ကန်တွေအတော်များများကတော့ဘေးလွတ်ရာကိုတိမ်းရှောင်နေကြကြောင်းဆက်ပြောပါရစေ။အဲ
့တော့ပြီးတော့မတိရသေးဘူးကျွန်တော်တို့ကပုံကျင်းနေမှာပဲနေနေရမလို့ဗျ။တစ်မျိုးလုံးကြီးကလည်းရှောင်နေကြဗျ
။တခြားဒေသခံတအူးကတော့ဘုံကြီးကျောင်းနဲ့နေအိမ်တွေထိခိုက်ပျက်စီးခဲ့တယ်လို့အရတသေဆုံးတာတွေလည်းရှိကြောင်းပြောပါရစေ။
ဘုံကြီးကျောင်းကရှိတယ်လို့ဘုံကြီးကျောင်းပါတယ်အတားရော်ရော်နည်းနည်းပါပါချီးတယ်မလတီကဟာတော့တော့လောက်တော့ဖြီးထားတာအဲ့ဒါမင်းဟာဟာရဲတော့ဒီဒုမလည်းမရှိတော့လည်းကြီးရောကျွန်တော်တို့ရော်ရဲဖြီးခဲ့ဟာတွေတော့ဖြီးတယ်အိမ်နေနီးလောင်းနေဟာလောင်းမြေတွေဟာတွေတော့အခုလုံးလုံးဆယ်ရော်ရော်ရဲကိုဖျက်ပြကြပွဲကြနေပဲလို့ပြောတယ်မနေ့က7နိုင်9နိုင်အချိန်မှာမနေ့ညလည်းဒီပိတ်ပြမှာလက်နက်ကြီးဖြီးတာပြီးတော့ယူလေရောဒီတဲ့အတီးဒီတဲ့အတက်အဝေးနေလမ်းထူတော့ဘယ်လို
မနေ့ကလေကြောင်းတိုက်ခိုက်မှုကြောင့်လက်ခုတ်တန်းရမှာလူတအူးသေဆုံးပြီးခလေးချရောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းလဲမိုးမိတ်မြို့ကန်တွေကပြောပါတယ်မိုးမိတ်မြို့နယ်မှာစစ်ကောင်စီနဲ့ KIA KPDF ပူးပေါင်းတပ်တွေအကြတိုက်ပွဲဖြစ်ပွားနေတာ၁၀ရက်ခန့်ရှိနေပါပြီ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့စစ်တပ်ရဲ့အခြေအနေအရမိုးမိတ်တိုက်ပွဲအခြေအနေကိုသေချာမသိရသေးကြောင်းနဲ့လက်ရှိဒေသတွင်းတိုက်ပွဲအခြေအနေတွေကိုအခုလိုဆက်ပြောပါတယ်
ဒါကအခြေအနေတော့မရဘူးခင်ဗျာမိုးမိတ်ကတော့ဒါဖက်ကန်ဘက်ကတိုက်ပွဲကတော့ခါတိုင်းလိုပေါ့ဆက်တိုက်ပွဲကြီးဖြစ်တယ်ဒါမဲ့ဟိုသခန်းတင်းတာတွေကတော့အခုတစ်ခါကတော့မကြားရသေးပါဘူးအဲဒီနေ့ကတော့နေဆောင်တဲ့လာပြီးမှဖြစ်တယ်လို့ပြောတယ်ဒီနေ့လေကျုံလာတာလည်းဘယ်လိုလဲမသိဘူးတကအဲဒါမဲ့အသက်ဖြစ်ရှိပါတယ် man si ne ne de ka ro man win chi ye nao tong pe cha ma ba han de ku khama ya 424 la ma tu bu no ku tin de zu de tin thwe ba de da ma ho me tin de tin de ti cha ti ni zu zu ma ro ma ya de bu da ma khan tin de su da ro cha ya ba de
ku kan myo ne nan phat kha ba ma le tai pwe set phit pwa ni chang ne mye bian set atwe ro ma ya de chang pyo ba de ကချင် သတင်း မီဒီယာ တချို့မှာတော့ ရွှေ ကူ မြို့ နယ်မှာလဲ KNA နဲ့ PDF ပူးပေါင်း တပ်တွေက စစ်ကောင်စီရဲ့ တပ်စခန်း အပါအဝင် စစ်စေးရေး gate နဲ့ ရဲစခန်း နေရာ 4 နေရာလောက်ကို တပြိုင်တည်း တိုက်ခတ်ခဲ့ကြောင်း သတင်း ဖော်ပြကြပါတယ် ပုံမူကြီးနော်ဘူးကတော့ အောက်ခြေက သတင်း ပေးပို့တာ မရှိသေးကြောင်း ပြောပါတယ် ဒီအပိုင်းတွေ အတွင်းမှာတော့ ရှမ်းမြောက် ဒေသနဲ့ ကချင် ပြည်နယ် အတွင်းမှာ စစ်ကောင်စီ နဲ့ KNA ပူးပေါင်း တပ်တွေ အကြ တိုက်ပွဲတွေ ဇက်တိုက် ဆိုသလို ဖြစ်ပွား နေပါတယ် စစ်ကောင်စီ နဲ့ ညီနောင် မဟာမိတ် 3 ဘွဲ့ အကြ မှာတော့ ဒီလာ 17 ရက်နေ့က ယာယီ အပြစ်ခတ် ရက်ဆဲဖို့ သဘော တူ ပြီးတဲ့ နောက် မှာ ရှမ်းပြည်နယ် တွင်း တိုက်ပွဲတွေ ငြိမ်သက် နေခဲ့ ပေမဲ့ ရခိုင် ပြည်နယ်မှာ တော့ တိုက်ပွဲတွေ ပြင်းထန် နေစေ ရှိနေပါတယ် စစ်ကောင်စီက တော့ လက်ရှိ ရှမ်းနယ် ကချင် ဒေသ တွင်း တိုက်ပွဲတွေ ကို သတင်း ထုတ်ပြန်တာ မရှိသေးပါဘူး ခင်ဗျာ
ဒါ က တော့ ရှမ်းပြည်နယ် ဘက်က စစ်ရေး အခြေအနေ ကို ကိုဇော် ဝင်းလိုင် က ပြောပြ ပေးခဲ့ တာ ဖြစ် ပါတယ် ရှင် ဆက် ပြီး တော့ တပည့်ရင် မြို့နယ် တွေ က စစ်တပ် ရဲ့ နယ်မြေ ရှင်းလင်းမှု တွေ ရဲ့ နောက် ဆက် တဲ့ အခြေအနေ ကို တင်ပြ ပေး ခြင်း ပါတယ် စစ်တပ်က နေ နယ်မြေ ရှင်းလင်းမှု တွေ လုပ် နေ တဲ့ တပည့်ရင် မြို့နယ် တွေ မှာ အရက်သား ပြည်သူ 3 ဦး နဲ့ ပြည်သူ အုပ်ချုပ် ရေး အဖွဲ့ ဝင် 2 ဦး စုစု ပေါင်း 4 ဦး ရရက် ဆက်ဆက် အသက် ဖြတ် ခံ ရ ပြီး တော့ ဖမ်းဆီး ခံ ထား ရ တဲ့ သူ တွေ ရှိ နေ ပါတယ် လို့ ဒေသ ခံ တွေ က VOA ကို ပြော ပါတယ် ချေးရွာ 6 ရွာ ထပ် မင်း က ထောင် နဲ့ ချီ တဲ့ ဒေသ ခံ တွေ ထွက် ပြေး တိမ်း ရှောင် နေ ရ ပြီး တော့ အရက်သား တွေ တက်ဖြတ် ခံ ရ တဲ့ အတွက် တော်တော်လေး ကို စိုးရိမ် ထိတ်လန့် နေ ကြပါတယ် တပည့်ရင် မြို့နယ် တွေ မှာ အရက်သား တွေ တက်ဖြတ် ခံ ရ တဲ့ စစ်တပ် နယ်မြေ ရှင်းလင်း နေ တဲ့ အခြေအနေ တွေ ကို ကိုခေမောင် ဆိုမင်း ပြော ပြ ပေး ပါမယ်
ရေဦးမြို့ကနေထွက်လာတဲ့စစ်တပ်ဟာတပင်းမြို့နယ်ထဲမှာနယ်မြေရှင်းလင်းနေတာဒီကနေ့ဇန်နဝါရီလ19ရက်နေ့ဆိုရင်လေးရက်ရှိနေပြီဖြစ်ပါတယ်ဇန်နဝါရီလ17ရက်နေ့ကတော့တပင်းမြို့နယ်6မိုင်ကွာဝေးတဲ့မြို့အရှိဘက်ခြမ်းကလက်ရက်ကုန်ကျေးရွာမှာအထိုင်ချတပ်ဆွဲခဲ့ပါတယ်အဲ့ဒီနောက်မိုင်ဝက်လောက်သာဝေးတဲ့မဲအိုးရွာကအရသာ 3
ဦးကိုမဲအိုးရွာကနေလက်ရက်ကုန်ကျေးရွာတဲကိုဖမ်းဆီးခေါ်ဆောင်သွားပြီးရဲရဲဆက်ဆက်တပ်ဖြတ်သွားတယ်လို့ဒေသခံတအူးကအခုလိုပြောပါတယ်မြို့သားအပေါင်းကဘောနော်အပြင်ပေါ်တွေတွေ့တာမိရှုကံတခုပေါ့မဲအိုးရွာသားမှာရက်ွက်တခုတွေရပြန်ဒီဖမ်းဆီးထားတဲ့ပြည်သူတွေရှိမှာကိုယာယီတာပေါ့ရိုင်းမှာအရအပြီးခေါ်သွားပေါ့ရွာထဲရနေခေရကုန်ရွာဒီလက်ရက်ကုန်ရွာတော့အဲ့လိုတယောက်ကိုမိရှုထားကိုမ နေဆိုပြီးတော့ပြစ်ထားခဲ့တာ
။တပ်ဖြတ်ခံရသူတွေဟာအသက်40ကနေ60အရွယ်ရှိအမျိုးသား3ဦးနဲ့အသက်30ကျော်အရွယ်ရှိတဲ့အမျိုးသမီး2ဦးတို့ဖြစ်ပါတယ်။တပ်ဖြတ်ခံရသူတွေရဲ့ခြေလက်နဲ့ဥကောင်းတွေကိုလက်ရက်ကုန်ကျေးရွာရဲ့နေရာ3ခုမှာတွေ့ရှိခဲ့ရပြီးအမျိုးသမီးကိုတော့နေအိမ်ထဲမှာမီးရှို့တပ်ဖြတ်ထားတယ်လို့ပြောပါတယ်။တပ်ဖြတ်ခံရသူတွေစီမှာဆက်သွယ်ရေးစကားပြောဆက်တွေတွေ့ရှိတဲ့အတွက်ကာကွယ်ရေးတပ်ဖွဲ့ဝင်တွေလို့ဆွဆွဲကစစ်တပ်ဘက်ကတပ်ဖြတ်ခဲ့တာလို့ဒေသခံတွေကပြောပြီးအဲ့ဒီစကားပြောဆက်တွေဟာတယ်လီဖုန်းလိုင်းမမိလို့အသုံးပြုရတဲ့အရက်ဖက်သုံးစကားပြောဆက်တွေသာဖြစ်တယ်လို့ဆိုပါတယ်။မနေ့အစောပိုင်းမြူတွေကြပြီးမြင်ကွင်းမသေးခွဲချိန်မှာစစ်တပ်ကရုတ်တရက်မဲအိုကြီးွာတဲကိုဝင်ရောက်စီးနှင်းခဲ့တာဖြစ်ပြီးတပ်ဖြတ်ခံရသူ၄ဦးအပြင်အရသား9ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားပါတယ်။အဲ့ဒီလိုဖမ်းဆီးခေါ်ဆောင်ခံရသူတွေအခုချိန်ထိပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့လည်းဒေသခံတွေကပြောပါတယ်။ဒီလိုတပ်ဖြတ်ဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။စစ်တပ်ကနေမြေရှင်းလင်းနေတဲ့အတွက်ဒေသခံ9000နီးပါးဟာဘေးလွတ်ရာတန်းရှောင်နေရပြီးအခုလိုရရက်ဆက်ဆက်တပ်ဖြတ်ခံရတဲ့အတွက်ဒေသခံတွေဟာစိုးရိမ်နေတာကြောင့်နေရမပြန်နိုင်ဖြစ်နေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတဦးကပြောပြပါတယ်
။မြေဦးလျက်ကုန်ကြီးရွာတို့တဝိုက်ကားကြီးတွေတင်းရှောင်နေရသေးရဟုတ်။လူကြီးကတော့9000ကျော်လောက်ရှိနေရဟုတ်။ကြောက်တာပေါ့ဗျာဒီလူမျိုးကြီးရဲ့ဆက်ကြီးလို့တော့ဆိုတော့ချိန်မထားတော့ကြောက်သွားလို့ပြီးတော့ဘာမှမဆိုင်တဲ့ဒီလူတွေလည်းတက်။အဲ့တော့နေရပြန်ဖို့ရတော့ဆုတ်ကြတာပေါ့နော်။ပြန်လဲလာတော့လှုပ်သွားမှလားဒီမျိုးကြီးဖြစ်လာမှလားဆိုတော့အဲ့လိုမျိုးတော့ဒီလိုတော့အရင်ဆိုရင်ကြားရတာပြကြတာပေါ့
လက်ရကုံကြီးွာကိုပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလ16ရက်နေ့ကလည်းစစ်တပ်ကဝေဟင်ငါဟောမြေပြင်ငါပါဝင်ရောက်စီးနှင်းပစ်ခတ်ခဲ့တဲ့အတွက်စာတင်ကြောင်းထဲမှာစာတင်ကြားနေတဲ့ကလေးငယ်6ဦးအပါအဝင်12ဦးသေဆုံးခဲ့ပါသေးတယ်အဲ့ဒီလိုပစ်ခတ်မှုဟာအကြမ်းဖက်အဖွဲ့အစည်းတွေရှိတဲ့အတွက် ဝင်ရောက်စီးနင်းခဲ့တာလို့စစ်ကောင်စီကသတင်းထုတ်ပြန်ထားပြီးဒေသခံကြေးဝါသားတွေကတော့ပြစ်ခတ်တဲ့အချိန်မှာကာကွယ်ရေးတပ်ဖွဲ့ဝင်တွေမရှိဘဲအရတားတွေနဲ့ကလေးငယ်တွေသာရှိတယ်လို့ပြောပါတယ်ခင်ဗျာ
တပည့်ရင်းမြို့နယ်တွေကစစ်တပ်ရဲ့နယ်မြေရှင်းလင်းမှုအတွင်းမှာအရတားပြည်သူတွေတပ်ဖြတ်ခံရတဲ့အခြေအနေကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကယားဘက်ကစစ်ဘေးရှောင်တွေရဲ့နေထိုင်ရည်တည်ရေးအခက်ကြုံနေရတဲ့သတင်းကိုလည်းတင်ပြပေးချင်ပါတယ်စစ်ရေးပြိပခါတွေပြင်းထန်နေတဲ့ကရင်နီပြည်လို့ခေါ်တဲ့ကယားပြည်နယ်တွေကတိမ့်နေချီတဲ့ဒေသခံပြည်သူတွေဟာတနယ်တကြီးတွေမှာစစ်ဘေးတင်းရှောင်ရင်းနဲ့ဘဝရည်တည်ရေးအတွက်နှီးမျိုးစုံနဲ့ရှင်သန်ရည်တည်နေကြရပါတယ်ငွေကြေးအရင်ဒီအနေနဲ့ရှိတဲ့လူတွေကတော့ဈေးဆိုင်လေးတွေဖွင့်ကြတယ်လို့တချို့ကလည်းရရနေစားလုပ်ကိုလုပ်ကိုင်ပြီးတော့ရက်တည်နေကြရပါတယ်။ကယားပြည်နယ်ကရင်နီဒေသကအစ်ဘေးရှောင်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမက်ခင်ဖြူထွေးပြောပြပေးပါမယ်
။ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်ရဲ့မြို့တော်လွိုက်ကော်ဒေသတချို့ကိုကရင်နီပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ထားပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ပြီးတော့လေရင်နဲ့ပါဗုံးကျဲတိုက်ခိုက်နေပါတယ်။ဒီလိုတိုက်ခိုက်မှုတန်းကြောင့်မြို့ကိုဆွန့်ခွာပြီးရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ဘက်ကိုခိုးလုံလာကြတဲ့စစ်ပြည်ဒုက္ခတွေက3000ထက်မနည်းရှိနေတယ်လို့ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့ကစစ်ရှောက်ကူညီသူတို့က VOA ကိုပြောပါတယ်စစ်ပြည်ဒုက္ခတွေအရေးအထွတ်တနည်းတခြားများလာနေပြီးအရင်ကလိုအလူရှင်တွေမရှိသလောက်ရှားပါးလာနေတယ်လို့စာဝင်နေရေးကလည်းကြက်တဲလာပါတယ်စာဝင်နေရေးဖြည့်ရှင်ဖို့အတွက်စစ်ပြည်ဒုက္ခတွေဟာသူတို့ရောက်နေတဲ့အရက်ဒေသမှာကြုံရနေစားအလုပ်လုပ်ကြရတာရှိတယ်လို့ကုန်စုံဆိုင်တွေဒေသအစားအသောက်ဆိုင်တွေစတဲ့အသေးစားလုပ်ငန်းတွေလည်းလုပ်ကိုင်ကြပါတယ်။စီဆိုင်မျိုးနယ်ကိုခိုးလုံလာတဲ့ဒီမော့ဆိုမျိုးနယ်ဒေါ်ရောက်ခူရွာကန်တူကတော့ငွေကြေးကြီးအဆင်ပြေတဲ့သူတွေကကိုယ်ပိုင်ကုန်စုံဆိုင်တွေလိုဖွင့်လှစ်နိုင်ပေမဲ့ငွေကြေးကျက်တဲ့တဲ့သူတွေအထက်ကတော့နေစားအလုပ်လိုက်လုပ်ပြီးစားဝတ်နေရေးအခြေအနေကိုဖြည့်ရှင်းနေရတယ်လို့ပြောပါတယ်
။အစ်ပြေတဲ့လူတွေဆက်ကြတော့ဒီလိုဒီဆက်လျောက်လာသူအရေးရှိတဲ့လူတွေဆိုဒီကုန်စုံဆိုင်တို့ပြဆက်လုပ်နေကြတယ်ဒါပေမဲ့ဒီမပြည့်တဲ့လူတွေဆက်တော့ဒီမြေစာပဲလိုက်ပြီးလောက်ဆောင်နေတာအဲ့ဒီဖွဲယုံမှာတော့ပြောင်းဖွဲယုံမှာပဲတွားပြီးတော့အိတ်ထားတာတော့အဲ့ဒါကိုပဲလုပ်နေကြတယ်အိတ်ပြာပုလဲဒီမပြည့်ဘူးအိတ်ပြာရရတော့မှဗတ်ပြလောက်ဆောင်ရမှမပြည့်တော့အဲ့ဒါဒီမှာပဲအလုပ်ရှိနေရပဲလာပြီးနေနေပြီး
စီဆိုင်ဘက်ကိုရောက်လာတဲ့စစ်ပီးဒုက္ခတွေတွေဟာပြောင်းမှုအယောင်းဝယ်လုပ်တဲ့ပွဲယုံကုန်စုံဆိုင်အထည်ဆိုင်ဒေသအစားအစာဆိုင်စတဲ့အသေးစားလုပ်ငန်းတွေကိုလုပ်ကိုင်တာတွေ့ရတယ်လို့စီဆိုင်မှာစစ်ရှောက်ကူညီနေသူတူက VOA ကိုပြောပါတယ
်ဒီမှာလုပ်နေတဲ့လူကတော့တရားကြီးတယ်မျိုးမဟုတ်ပွဲစားဆိုတော့ပွဲယုံတော့မတည်တည်လေးတွေလုပ်ကြတော့ရှိတယ်နောက်ကကုန်စုံဆိုင်လေးရှိတယ်ဆော့ပေါက်ဆိုင်လေးရှိတယ်အဓိကဘယ်လိုရှိနေဖြစ်လဲဆိုတော့အဲတခေါက်တလို့ကျွန်တော်လည်းနေကြည့်တော့ပါခင်ဗျာရေချီဆိုဒီတိုင်းထိုင်စားလို့မရှိဘူးလေထိုင်စားရင်ကုန်မမှာပေါ့တဲ့အရင်နဲ့လူလည်းကြုံဘူးကြီးတဲ့အဲဒီခေရောက်ရင်လည်းရရလုံးလေးပေါ့ဟိုဖြီးတဲ့ရင်းနှီးလေးလည်းစားပြီးတော့လုံရအောင်ဆိုပြီးတော့အဲလိုတည်ပြီးတော့လုံကြတာပဲတောင်ကြီးမှာလည်းရှိတယ်ဒီဆိုင်ကမှလည်းရှိတာပဲခရီးဆက်တော့ပုံကနေလုံတာလည်းရှိတာပဲဒီအများဆုံးကတော့ခုနကပေါ့ကျုံရဂျပန်လုံးကြတော့လေ
ပြီးခဲ့တဲ့2022ခုနှစ်ဇန်နဝါရီလလောက်ကတည်းကလွိုက်ကော်မြို့အစုံတဝိုက်မှာစစ်ကောင်စီတပ်နဲ့ကင်းဒီတပ်ပေါင်းစုတွေအကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်လာပြီးတဲ့နောက်ဒေသခံတွေမြို့ကိုစုခွာထွက်ပြေးခဲ့ကြပါတယ်စီဆိုင်မြို့ဘက်ကိုထွက်ပြေးခဲ့ရတဲ့သူတွေဟာဒေသအခြေအနေနည်းနည်းပြန်ပြီးတော့တည်ငြိမ်စပြုလာတဲ့အခါတချို့ကနေရက်ပြန်ကြတယ်လို့စီဆိုင်မှာပဲဆက်ပြီးတော့ခုံလုံနေကြတဲ့သူတွေလည်းရှိပါတယ်အဲ့နောက်ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့တုန်းကတချို့ပြန်တိလေးလုံးစစ်စင်ရေမြို့သိမ်းတိုက်ပွဲတွေစတင်ပြီးတော့ရက်ဆက်ဆိုသလိုနှစ်ဖက်တိုက်ပွဲတွေပြင်းထန်လာတဲ့အပြင်စစ်ကောင်စီဘက်ကလက်နက်ကြီးတွေလေယာဉ်တွေနဲ့ဗုံးကျဲတိုက်ခိုက်တာကြောင့်လွိုက်ကော်မြို့ကန်တွေရောလွိုက်ကော်မြို့မှာခိုးလုံနေကြတဲ့ဖရူဆိုနဲ့ဒီမော့ဆိုကစစ်ရှောင်းတွေပါမနေရကြတော့ဘဲစီဆိုင်မြို့အပြင်တခြားဒေသတွေမှာထွက်ပြေးတိမ်းရှောင်နေကြပါတယ်စစ်ပြေဒုက္ခတွေဟာသူတို့နီးစပ်ရာဆွေမျိုးအိမ်တွေမှာနေကြတာရှိသလိုတချို့ကအိမ်ငှားနေတာတချို့ကစာသင်ကျောင်းဖုန်းကြီးကျောင်းတွေမှာပြန့်ကျဲနေထိုင်နေကြရပြီးကုံစင်းတို့မြင့်တက်လာတဲ့အပေါ်မှာစားဝတ်နေရေးအတွက်နှီးမျိုးစုံနဲ့ဖြည့်ရှင်ရုပ်ကန်နေကြပါရဲ့ရှင်
။မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။မြန်မာနိုင်ငံဟာသတင်းသမားတွေကိုအကျဉ်းချတဲ့ဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ CPJ လို့ခေါ်တဲ့သတင်းသမားများကာကွယ်ရေးအဖွဲ့ကဇန်နဝါရီလ18ရက်နေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါရယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလာတာ3နှစ်ကြာလာတဲ့အချိန်မှာသတင်းလွတ်လပ်ခွင့်အခြေအနေတွေဘယ်လိုရှိနေပါသလဲဆိုတာကိုရန်ကုန်ကနေစူးစီးတင်ပြထားတာကိုမက်မြတစင်အောင်ပြောပြပေးပါမယ်။
2023ခုနှစ်တွင်သတင်းသမားအများဆုံးဖမ်းခံရတဲ့နိုင်ငံဟာတရုတ်ဖြစ်ပြီးမြန်မာကဒုတိယအများဆုံးဖြစ်တယ်လို့ CPJ ရဲ့အမှုဆောင်အရာရှိ Jody Ginsberg ကပြောပါတယ်။
In 2023 the top 5 jailers of journalists were China, Myanmar, Belarus, Russia and Vietnam.
2023ခုနှစ်အတွင်းသတင်းထောက်တွေကိုအများဆုံးဖမ်းဆီးခဲ့တဲ့၅နိုင်ငံဟာတရုတ်မြန်မာဘယ်လာရုရုရှားနဲ့ဗီယက်နမ်တို့ဖြစ်ပါတယ်ဒီနိုင်ငံတွေဟာကမ္ဘာမှာနှစ်အတော်ကြာကြာသတင်းသမားတွေအများဆုံးဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတွေဖြစ်ပါတယ်ဒါဟာအာဏာရှင်အစိုးရတွေအနေနဲ့သတင်းသမားတွေရဲ့အသံတွေတိတ်သွားအောင်ဥပဒေကိုအလွဲသုံးစားလုပ်နေတဲ့ဆိုတာကိုပြသလိုက်ကြလဲဖြစ်ပါတယ
်ကမ္ဘာတစ်ဝှမ်းမှာပြီးခဲ့တဲ့ဒီဇင်ဘာ31ရက်နေ့သတင်းသမား320ဖမ်းဆီးခံထားရပြီးဒီထဲမှာတရုတ်နိုင်ငံက44ယောက်မြန်မာက43ယောက်ရှိပြီးတော့သူတို့နောက်မှာဘယ်လာရုစ်နိုင်ငံက28ယောက်နဲ့တတိယအများဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါ့ပြင်မြန်မာနဲ့ဘယ်လာရုစ်နိုင်ငံတွေမှာ2020ခုနှစ်ကနေစတင်ပြီးသတင်းသမားတွေကိုတိတိတတ်တာဖိနှိပ်လာခဲ့တယ်လို့လည်း CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်တလုံးမြန်မာနိုင်ငံသတင်းလွတ်လပ်ခွင့်ဟာအတော်ကလေးစူးစူးဝါးဝါကျဆင်းနေတယ်လို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီရဲ့အတွင်းရေးမှူးဦးတိုးစောလက်ကအခုလိုပြောပါတယ
်အခုအချိန်ကြီးကတော့သတင်းသမားတွေအတွက်တော်တော်လေးကိုအဆိုးဝါးဆုံးအချိန်ကြီးပဲကြာအဲ့မှာမမြင်ရတဲ့စီးစီးတဲ့မတော်လာနဲ့ကြော်လာရင်တော့မင်းတို့ကဒီလိုအပြစ်ပေးခံမှုဆိုပြီးပိုထိန်းချောက်တဲ့သတင်းသမားကိုသတင်းမလုတ်ရဲအောင်ထိန်းချောက်တဲ့ပုံစံမျိုးပို့ပြီးတော့ပေါက်နေပါတယ်သတင်းသမားတွေကိုဟိုအကြမ်းဖက်မှုတိုက်ခိုက်ရေးဥပဒေလိုမျိုးဖြစ်ဖြစ်ချမကြီးပြည်ပေးနိုင်တဲ့ဥပဒေနဲ့သတင်းမီဒီယာဥပဒေနဲ့မဆွဲဘဲနဲ့ခုလိုမျိုးလုပ်နေတာတော့သူတပြင်းတော့သတင်းသမားတွေကိုသတင်းမလိုက်ရအောင်သတင်းမရေးရအောင်စွန့်အောင်သာအောင်သမင်တကာလုပ်တယ်လို့ပဲယူဆပါရစေ။အထင်ဆိုရသည်ညသောအဖြစ်တော့ဒီလူလူတွေရောတိုင်းရင်းသားတွေရောသူတို့အကြွမ်းမြင်တော့အကြောက်တရားနဲ့ဒီဟာကိုမလုပ်ဖို့ကြီးကြီးကျယ်ကျယ်အပြစ်ပေးတတ်တယ်ဟုတ်။Press Freedom Index ကိုစီမံနေတော့လည်းကျွန်တော်တို့ကအခုကနိုင်ငံတရားနဲ့စစ်ဆေးမှာ153နေရာကိုရောက်နေတယ်2020လောကကျွန်တော်တို့139ပြန်တိုင်းတော့မြင့်ပြီးတယ်တိုင်းက140အဲ့တော့အဲ့ဒါတွေကိုသိမှဆိုရင်တော့ဟိုတော့ကြောမြန်မာပြည်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကတော်တော်အဆိုးဝါးဆုံးအခြေအနေရောက်နေတယ်လို့ပြောပြရတယ်ခင်ဗျ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့အချိန်ကစလို့ဖိနှိပ်မှုတွေအတော်ကလေးတိုးလာတာမို့သတင်းသမားတွေရက်တည်နိုင်ဖို့တော်တော်လေးခက်ခဲလာနေတာမှသတင်းဌာနတွေနဲ့သတင်းသမားအများစုကိုစစ်ကောင်စီဘက်ကပြစ်မှတ်ထားဖမ်းဆီးတာခံနေရတယ်လို့အမိမဖော်လို့တဲ့သတင်းသမားတူကအခုလိုဝေဖန်ပြောဆိုပါတယ
်သတင်းသမားဖမ်းခံရတဲ့ရေအတွက်က50 60တခါလေ90နာကတ်သွားတာ3နှစ်ဆက်တက်လောက်ရှိနေပြီဆိုတော့ဒီကြားထဲမှာလူငင်းချမ်းသာကွင်းတို့ဘာလို့မှလွတ်တယ်ဆိုတော့ကတယောက်နှစ်ယောက်သုံးယောက်ဒါပေမဲ့ကြံဖမ်းနေဟာလေလားတိုင်းတော့မဟုတ်ပေမဲ့တနည်းလုံးမှကြည့်လိုက်ရင်အနည်းဆုံး5ယောက်9ယောက်ဟိုတခါလေ10ယောက်လောက်ရှိတော့ဗောနဒီတရင်းသမားကျင်းတော့လေမှာတရင်းတော့ရေအတွက်က30 40ကိုတော့မရောက်တော့ဘူးဒီ50အထက်မှာ50 60လောက်မှရှိနေဒါ3နှစ်ရှိနေပြီဆိုတော့စင်ရင်ထဲမှာတိတ်ငနိုင်ရဒါဟိုပေါ်နေနေတာဗောဟိုတရုတ်နိုင်ငံကတော့ဟိုလူကြီးရေရောအချိုးစားရောတရင်းသမားရေတော့ဥနိုင်ငံရဲ့အယူအဆလူကြီးရေကနေတော့ဆိုသူကထိတ်ဆုံးမှရှိတယ်ဒါပေမဲ့မြန်မာနိုင်ငံလူနိုင်ငံတရင်းသမားရှိလာထောင်ငနလောက်ရှိတဲ့နိုင်ငံမှာအခုလို50 60လောက်ထောင်နေရောက်နေဆိုရင်ဟာတော့ပုံပြီးတော့ဟိုဆိုးရွားတဲ့သဘောလို့ကျွန်တော်တော့မြင်ပါ
ဒီကနေ့မေလာရုံကလည်းဓပုံသတင်းတောက်ကိုဆိုင်စော်ထိုက်ကိုရခိုင်ပြည်နယ်စိုက်ကလုံမုံတိုင်းမူခါနောက်ဆက်တွဲသတင်းများဖော်ပြမှုနဲ့စစ်ကောင်စီကထောင်ဒဏ်အနှစ်20ချမှတ်ခဲ့ပြီးတော့ဒါဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းတောက်တဦးကိုနှစ်အရှည်ကြာဆုံးထောင်ဒဏ်ချမှတ်တာဖြစ်တယ်လို့ CPJ ကထောက်ပြထားပါဗျ။အဲ့ဒီနောက်ပိုင်းမှာလည်း Delta သတင်းဌာနနဲ့ရခိုင်သတင်းဌာနတစ်ခုဖြစ်တဲ့ Development Media Group DMG သတင်းဌာနတို့ကသတင်းသမားတွေကိုတရင်ရေးသားလို့ဆိုပြီးတော့စစ်ကောင်စီကစစ်တိုက်ဖမ်းဆီးခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီ10ရက်တုန်းကစုရမှတ်တမ်းရုပ်ရှင်ဒါရိုက်တာရှင်ဒီဝီကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှားနှစ်ခုနဲ့စစ်ခုံရုံးကထောင်ဒဏ်တစ်သက်တစ်ကျွန်းချခဲ့ပါတယ်။ပြင်သစ်အခြေစိုက်နေစည်းမချားသတင်းသမားများအဖွဲ့ RSF ရဲ့နှစ်ပတ်လည်သတင်းလွတ်လပ်ခွင့်အညွှန်းကိန်းအရဆိုရင်စစ်ကောင်စီအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အခြေအနေတွေကြာဆင်းနေပြီးကမ္ဘာတစ်လွှားနိုင်ငံပေါင်း180အနက်သတင်းလွတ်လပ်ခွင့်အဆင့်183နေရာမှာရှိတဲ့အကြောင်းထုတ်ပြန်ထားပါတယ်။ဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာလုပ်ငန်းဟာအနေအကျင်းမတဲ့လုပ်ငန်းဖြစ်လာနေပြီးဖမ်းဆီးထောင်ချတာနဲ့နှင်းပတ်နှိပ်စက်တပ်ဖြတ်ခံရတဲ့အထိကြုံနေရတယ်လို့လည်းဖော်ပြထားပါတယ်။ကမ္ဘာမှာတရုတ်နိုင်ငံပြီးရင်သတင်းသမားတွေဒုတိယအများဆုံးဖမ်းဆီးထောင်ချခံထားရတဲ့မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းသမားအရေအတွေ့အယောက်90ကျော်ရှိနေပါတယ်ရှင်။
ဒါကတော့မြန်မာနိုင်ငံအတွင်းမှာသတင်းသမားတွေရင်ဆိုင်နေရတဲ့ခက်ခဲမှုစိန်ခေါ်မှုအခက်အခဲတွေကိုမမျှတစင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းတွေကတော့ဒီလောက်ပါပဲမကြခင်ည10နာရီထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
မြို့ရဲ့အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabermis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2024ခုနှစ် January 19ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။တူတာဆောင်လေ American တခွင်သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ဗုဒ္ဓသာသနာပြန်ပွားရေးကြိုးပမ်းနေသူဒေါက်တာသင်္ကာသီရိဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားပါတယ်။လူတွေရဲ့နှိမ့်ဆက်တူဝါရှင်တန်နေထိုင်မှုတွေမှာမေတ္တာတရားပွားများပြီးတော့သတိနဲ့စင်ကြင်ထိမ့်သိမ့်နေထိုင်နိုင်အောင်သင်ကြားပြသပေးတဲ့ဗုဒ္ဓရဲ့တရားတော်တွေကိုမြန်မာနဲ့ကမ္ဘာတဝန်းမှာပြန့်နှံ့စေချင်ပါတယ်လို့နိုင်ငံရခြားအထိသာသနာပြန်ပွားနိုင်ရေးကြိုးပမ်းနေတဲ့သီလရှင်ဒေါက်တာသင်္ကာသီရိကမိန့်ပါတယ်။သိမကြသေးခင်တုန်းကအမေရိကန်ပြည်ထောင်စုကိုသာသနာပြုခီးစဉ်ဖြစ်နေကြွရောက်ခဲ့တဲ့ဒေါက်တာသင်္ကာကီရိကိုမက်ခိန်ဖြူထွေးကတွေ့ဆုံမေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ထားတာရှူဇာနာစင်ပါရှင်။
There's a path we must choose sometimes. Gotta stand up and fight sometimes. ဆရာလေးဒေါက်တာသင်္ကာသီရိတပည့်တော်ရဲ့ VOA Studio ထိလာပြီးတော့အခုလိုအချိန်ပေးပြီးတော့အမျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးများကြီးတင်ပါတယ်ဥတင်ပါတယ်ခင်ဗျာ
ဆရာလေးကလည်းကျေးဇူးတင်ပါတယ်ဆရာလေးဒီမှာလာပြီးတော့ဆရာလေးရဲ့ knowledge တွေအတွေ့အကြုံတွေကိုပြောဆိုခွင့်ဖြေကြားခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ဟုတ
်ကဲ့ပါဗျာဆရာလေးကအခုအမေရိကန်ပြည်ထောင်စုမှာလာပြီးတော့ဟိုသာသနာပြုတယ်လို့သိရပါတယ်ဆိုတော့ဆရာလေးဒီကိုလာရတဲ့ခရီးစဉ်ပေါ့နော်ဘယ်နေရာတွေကိုသွားပြီးတော့ဘယ်လိုနေရာတွေမှာဘယ်လိုသာသနာပြုအလုပ်တွေကိုလုပ်နေလဲဆိုတာကိုတပည့်တော်အရင်ဆုံးပြောပြပေးပါဗျာ
ဟုတ်ကဲ့ပါဆရာလေးကိုအိန္ဒိယနာကဆရာလေးရဲ့တက္ကမတယောက်ကဆရာလေးကိုစပွန်ဆာပေးပြီးတော့နှစ်နှစ်တစ်ခါအဲ့ဒါလို့ခေါ်ပါတယ်ခေါ်ပြီးတော့ဆက်လေးဒီတခါလာ၄ချိန်မြောက်ဖြစ်ပါပြီအဲသူကကျွန်တော်ဆက်လေးကို schedule တွေချဲဆွဲပေးတယ်ဟိုတက္ကသိုလ်တွေအနာပါတက္ကသိုလ်လန်စင်တက္ကသိုလ်အလိုမျိုးတို့ဘာသာရေးနဲ့ဆိုင်တဲ့အသင်းဖွဲ့ပေါ့အဲ့ဒီမှာဆက်လေးကိုဘုဒ္ဓဘာသာနဲ့ပတ်သက်၍၎င်းတို့နေ့စဉ်ဘဝကြီးဖြတ်တန်းခဲ့တဲ့ stress တွေဘယ်လိုဖြေဖြောင်းမလဲဆိုတဲ့ mindfulness ကို focus လုပ်တဲ့နည်းလေးတွေပေါ့ပြန် loving kindness ကိုဘယ်လိုနေ့စဉ်ဘဝမှာ apply လုပ်မလဲပေါ့အဲ့လိုလေးတွေကိုဆက်လေးsharing လုပ်ဖို့ရလာတာဖြစ်ပါတယ်ဟုတ်ကဲ့
ဒီမှာဗျာဆိုဆရာလေးဆိုတော့ပြောတာဆရာလေးဒီလိုလာတာစတုဒ္ဒအချိန်မြောက
်ဟုတ်ကဲ့ပါ
ကျမဆရာဆိုတော့ပြီးခဲ့တဲ့အခေါက်တွေတုန်းကလည်းအလားတူပဲဆရာလေးကဒီနိုင်အမေရိကန်မှာရှိတဲ့တက္ကသိုလ်တချို့မှလာပြီးတော့ဒီလိုဆွဆွပြောသွားတဲ့အကြောင်းအရာပေါ့လေ
ဆို
တော့သာသနာဟိုဗုဒ္ဓဘာသာဆိုပေမဲ့လည်းအဓိကကလက်တွေ့ဘဝနဲ့ပတ်သက်ပြီးတော့ပြောတာလို့နားလည်ပါတယ်
ဟုတ်တယ်လက်တွေ့ဘဝသူတို့နေ့စဉ်ဘဝတွေမှာဖြတ်တန်းနေရတဲ့ဟိုပေါ့နော် struggle life လေးတွေမှာဟိုသူတို့ loving kindness နဲ့ဖြစ်လာတဲ့stress တွေကိုဘယ်လို overcome လုပ်မလဲဆိုတာလေးတွေကိုတို့ဆရာလေးက highlight လုပ်ပြီးတော့ပြောပါတယ်။တချို့တက္ကသိုလ်တွေကြတော့ကျောင်းသားလေးတွေကတက္ကသိုလ်ကျောင်းသားလေးတွေကျောင်းသူတွေမီးတဲ့သူရဲ့ theory လေးလည်း position point ကနေဖြည့်ပေးရတာလေးတွေလည်းရှိပါတယ်
။အဲ့ဗုဒ္ဓဘာသာရဲ့ဒါအခြေခံမေတ္တာတရားပွားများတဲ့နည်းလို့နားလည်ပါတယ်။နောက်တရားကျင့်ကြံတဲ့ကိစ္စတွေ
ဟုတ်ဟုတ်နေ့စဉ်ဘဝလေးမှာမေတ္တာတရားလေးတွေနဲ့ပေါ့နော်ဟိုသာပေါ်တော့သူရဲ့မိခွန်းတွေမူတည်လာပြောမယ်ဆိုရင်ဒေါသထွက်နေတဲ့လူတယောက်ကိုသူတို့ဘယ်လိုမေတ္တာပို့မလဲမပို့နိုင်ဘူးပေါ့နော်အဲဒါဆိုတာဆယ်လေးကပြောလိုက်တဲ့လမ်းကြောင်းကိုပို့တစင်ပွားရင်မပြောဘဲနဲ့ဒေါသမေတ္တာစပို့မယ်ဆိုရင်ကိုအရင် admire ဖြစ်တဲ့လူကနေစပြီးပို့လိုက်ပါအဲ့ညာနဲ့တစင်တက်တက်ပြီးတော့ကိုရဲ့ဟိုပေါ့နော်မေတ္တာပွားနေကိုတဖြည်းဖြည်းနဲ့ချမ်းသာပါစေကျမ်းမာပါစေပြီးရန်ကင်းပါစေအဲ့ဒီလိုနဲ့တဖြည်းဖြည်းတွိုင်းနဲ့အိမ်ရောက်သွားမယ်ရွာလေးမြို့လေးနဲ့ဒီကဘာတီရောက်သွားမယ်ဆိုတဲ့အနည်းလေးကိုပြောပြပါတယ်ဟုတ်ကဲ့
ဆရာလေးအခုလိုသာသနာပြုနေတာဘယ်လောက်ကြာပါပြီလဲခင်ဗျာ
ဆရာလေးဟိုသွားနေတာကတော့အမေရိကန်ကိုလာနေတာတော့2015 2019 2023ကော၄ခါရှိပါပြီဟုတ်ကဲ့
အမေရိကန်မဟုတ်ဘဲနဲ့တခြားနိုင်ငံတွေရောဆရာလေးသွားပြစ်ပါသလားနောက်ဆရာလေးကိုယ်တိုင်ကဟိုနိုင်ငံခြားမှာပဲဟိုပညာသင်ထားရဲဆိုတာလည်းသိရတော့လေအဲ့ဒါလည်းပြောပြပါဦး
ဟုတ်ကဲ့ဆရာလေး2008ကနေ2015ထိရောက် Indian Punjabi Takato Patiala po Punjabi ne Punjabi Takato Patiala ni ma alma Natang Shikane Sangati Master Boy ne PhD Boy ko yu kai ba de hau ရောက်ခဲ့ဦးတဲ့နိုင်ငံတွေကတော့ခုလိုသာသနာပြုရေးတော်လကောက်ဟိုပေါ့နော်လင်းတင်းတော်သွားတာတော့ဆယ်နိုင်ငံလောက်တော့ရှိပါတယ်ဟုတ်ကဲ့ဒီမှာဖျားဆိုဆရာလေးကမြန်မာနိုင်ငံမှာရောဆရာလေးဒီဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့ဘာတွေသာသနာပြုလုပ်ငန်းတွေလုပ်နေတာရှိပါတယ်ဖျားအာဟုတ်ကဲ့ခုလက်ရှိမှာတော့ဆရာလေးကကျွမ်းလာဗုဒ္ဓတက္ကသိုလ်မှာဆရာလေးပမောက္ခဖြစ်နေ ဒီအမေရိကန်လိုပြီးတော့အမေရိကန်ပြည်အောင်စုလို့နိုင်ငံတကြီးတခုလာပြီးတော့သာသနာပြုနိုင်နေဆိုတာကဒီပြီးတော့လို့မြန်မာပြည်ကဒီဆရာလေးတို့လူလူတွေကတကယ်တော့ရှားပါတယ်အများကြီးမရှိပါဘူးဗျာဆိုတော့ဆရာလေးကိုယ်တိုင်ကအခုလိုမျိုးဒါဒီမှာမကြာမကြာလာပြီးတော့ဒီလိုသာသနာပြုရဲဆိုတာကဘယ်လောက်ထိဆရာလေးဒါကိုယ်အတွက်အရေးကြီးရဲ့လို့ယူဆပြီးတော့ဒီအလုပ်ကိုလုပ်ဖြစ်တယ်လို့လုပ်ဖြစ်တယ်ဆိုတာလ meditation ကိုစိတ်ကို mindfulness ရအောင်ယူတာပဲဖြစ်ဖြစ်စေသူတို့နေ့စဉ်ဘဝလေးတွေဖြတ်တန်းသွားတာပဲဖြစ်ဖြစ်စေနီးလေးကောင်းကောင်းလေးရသွားတယ်ဆိုရင်သူတို့ဘဝလေးတွေငြိမ်းချမ်းသွားတယ်ဆိုဆရာလေးခြေနှက်ပါတယ်ဆိုတော့ဆရာလေးအခုသာသနာပြုနေတဲ့စစောကပြောရတာမေတ္တာတရားပွားများတာတို့နောက်လူရဲ့စိတ်ကိုဟို
control
ထိန်းချုပ်ပြီးတော့ပေါ့နော်ဒီလက်တွေ့နေ့စဉ်ဘဝကျင်နေတဲ့နေရာမှာဘယ်လိုအကောင်းဆုံးဖြတ်တန်းမလဲဆိုတော့ပြောတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါကဟိုအမေရိကန်ပြည်အောင်စုနိုင်ငံမျိုးမှာဆိုလူတွေကဖြည်းဖြည်းမွေတိတ်ညာကြတယ်မြန်မာနိုင်ငံလည်းများပါတယ်လေဟိုလူတွေမှာတော့တတိကျေလည်ကြတဲ့အခါမှာတော့အမှုတွေကလည်းများကြတယ်ဆိုတဲ့အခါကျတော့ဆိုတော့အဲ့ဒါကိုလက်တွေ့အကျဆုံးနဲ့အကောင်းဆုံးဖြတ်တန်းဖို့ဆိုလို့ရှိရင်ဆရာလေးအနေနဲ့ဆရာလေးကသာသနာပြုနေတဲ့လမ်းစဉ်နဲ့ပဲပေါ့နော်ဘလို့များအကျံပေးပြီးတော့ပြောပြနိုင်လဲဆရာလေး
ဆရာလေးကကျတော့ဟောမေတ္တာပို့နည်းရလည်းလွယ်ပါတယ်တတော်တွေအလုံးချမ်းသာကြပါလေချမ်းသာကြထားပေါ်တော့ကိုယ့်ရဲ့အဆိုင်ရအဖြစ်ဆုံးအမေနဲ့ဖေပေါ့နော်အမေချမ်းသာပါစေမေချမ်းသာပါစေမိရန်ကင်းပါစေအဲ့ဒီနည်းတူပဲဆရာလေးတို့မိုးလင်းလို့အိယာထားတယ်ပဲဖြစ်ဖြစ်အိယာဝန်ခံနည်းမှာပဲဖြစ်ဖြစ်ဟိုခန္ဓာကိုယ်ဘာဝင်လေထွက်လေလေးကိုပေါ့နော်ဝင်လေထွက်လေကိုပဲနာတိဖြာမှာစိတ်ကလေးထားပြီးတော့ဝင်သွားတယ်ထွက်သွားတယ်အဲ့လိုမျိုးစိတ်ကို stop ချလိုက်ပြီးတော့အဲ့ဒီနည်းနဲ့လေ control လုပ်ပြီးတော့တနည်းငါးမျိုးလောက်ပဲဖြစ်ဖြစ်စိတ်ကိုထိန်းသွားနိုင်မယ်ဆိုရင်နေချင် used to လေးဖြစ်သွားမယ်ဆိုရင်အဲ့ဒါကလေကိုယ့်ရဲ့ inner level ပေါ့စိတ်ပိုင်းစိတ်ရဲ့ဆွမ်းအားတွေထက်သွားမှာဖြစ်ပါတယ်အဲ့ဒီနည်းနဲ့လေကြော်ဖြတ်လို့ရပါတယ်လို့
ဟုတ်ကဲ့ဟုတ်ဆိုတော့ဒီသာသနာပြန့်ပွားရေးအတွက်ဆရာလေးနောက်ထပ်ကောဘာတွေလုပ်ဖို့စဉ်းစားထားတာရှိပါလဲ
ဆရာလေးကကျတော့ပညာရေးလိုင်းကိုစိတ်ဝင်စားတယ်ဆိုတော့ဟိုဒီကိုတက်တဲ့ဖြာရှိထားတဲ့ပညာလေးနဲ့ပြန်ပြီးမျှဝေထားတာကိုကြောင့်မို့ကျောင်းသားလေးတွေ9ယောက်ပဲဖြစ်ဖြစ်10ယောက်ပဲဖြစ်ဖြစ်ပညာရေးတက်သွားပြီးတော့ကမ္ဘာအလယ်မှာသူတို့ရဲ့သာသနာပြုလုပ်ငန်းတွေသူတို့ဘဝနေစဉ်ဖြတ်သန်းမှုတွေပညာပြည့်စုံသွားမယ်ဆိုဆရာလေးလိုချင်တဲ့ပီတိတစ်ခုဖြစ်ပါတယ်ဟုတ်ကဲ့
တင်ပါဗျာနောက်တစ်ခုကတော့မေးချင်တာဆရာလေးနေတဲ့ဒါနိုင်ငံရဲ့ခြားမှာလာရဲဆိုတော့ကိုမိခင်ဘာသာစကားလေးပြောရတော့တာမဟုတ်ဘူးလေဒီလိုမျိုးပို့ချရဲဆိုတဲ့နေရာမှာဆိုတော့ဆရာလေးဒီလိုအခြေအနေထိရောက်အောင်ဘာတွေကြိုးပမ်းခဲ့ရလဲဆရာလေးရဲ့အထောက်အမှုလေးတွေလည်းပြန်ပြီးတော့ညဝေကြောက်ပြပါဗျ
ာဆရာလေးကငငယ်တည်းကဟို18နှစ်တုန်းကတက္ကသိုလ်ဖြစ်လာတာဆိုတော့အဲ့ဒီစကိုင်းတမိတ်ထုံးမှာနိုင်ငံသားတွေလာတယ်အခက်ကလေအဲ့ဆိုတော့ဆရာလေးကလိုက်ပြီးတော့ရှင်းပြရင်းနဲ့broken ပေါ့နော်အရန် crisis ဖြစ်ခဲ့တာပါအဲ့လိုနီးနေပဲသူတို့ဆရာနေတင်ယူလိုက်ကိုကပေးလိုက်အဲ့ဒီနီးနေတခုဖြစ်ခဲ့ပြီးတော့ဟိုဗုဒ္ဓစာပေပြီးတော့ဟိုဘာလဲလိုက်ဆိုင်လိုက်ဆိုင်နေဆရာလေးတဖြည်းဖြည်းနဲ့I don't know myself. တဖြည်းဖြည်းနဲ့အဲ့လိုမျိုးဖြစ်လာခဲ့တဲ့လူပဲပြောပြရစေ။ကျေးဇူးရှိကြတဲ့ဆရာသမားရဲ့ညွှန်ပြချက်တွေကိုဆရာလေးအများကြီးခံယူပေးရပါတယ်။ဟုတ်ကဲ့
။ဒီလိုနိုင်ငံရဲ့ခြားတိလာဖို့မှာရောဆရာလေးအခက်ခဲကြုံရတာရောရှိပါလားခင
်ဗျာ။ဟုတ်ကဲ့ဒီလိုပါပဲ။အခုလည်းလင်လည်းမကိုအကျွေးဖြတ်ခဲ့တာပါအထင်မကြီးပါနဲ့
။တင်ပါခင်ဗျာ
။ကြံကြိုင်ပေးမှာ
။ဆိုတော့ဒီလိုကိုအခုဆရာလေးပြောလို့ဆိုတာလေလက်မှတ်တော့အချွေးနဲ့လာပြီးတော့လာရတဲ့ခက်ခဲတွေရှိတယ်ဆိုတော့ဒီလိုခက်ခဲကြားတွေကဒီသာသနာပြုဖို့ကဆရာလေးအထွေဘလောက်များရည်ကြီးပါလဲခင်ဗျာ
ရည်ကြီးတဲ့ပြောရမှာပေါ့နော်ကိုယ့်ရဲ့မြတ်စွာဘုရားရဲ့သာသနာကိုယ့်ရဲ့ပါရမီလည်းပါတယ်ထဲလည်းနည်းနည်းရှိရကြမို့သွား
ပြီးရမယ်အခွင့်အရေးလည်းရှိတာတဲ့အခါကျတော့ဆယ်လေးတွားရတာကိုလည်းဂျင်းနဲ့နှစ်သိမ့်ဖြစ်တယ်တွားလို့ရလာတယ်သူတို့ဘက်က respect ကိုလည်းဆယ်လေး appreciate ဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့ဆယ်လေးဒီဟာကိုတွားရှင်နေပေါ့နော်နောက်လည်းအခွင့်အရေးရရှိရင်တွားပါဦးမယ်ပေါ့အဲ့လိုမျိုးလေးနဲ့ပဲဆယ်လေးဟိုသူတို့ရဲ့ target ကိုလည်းရောက်စေချင်တယ်နိသူတို့ရဲ့ဘဝလေးကိုနှိမ်ချမ်းစေချင်တယ်ဟို meditation လေးဖြစ်ပြီးတော့mindfulness လေးတွေရသွားတာကိုလည်းဖြစ်စေချင်တယ်အဲ့ဒီနည်းနဲ့ပဲဆယ်လေးဂျင်းနဲ့တာပါကိုယ့်အတွက်ကကျတော့ဟိုပေးလိုက်ရတယ်ပီတိကိုသဘောကျတယ်နိဆယ်လေးတို့ငယ်ငယ်တုန်းကဆိုတာတွေကဟိုအိမ်မထဲမှာတော့မခဲရဘူးအကြောင်းတရားတွေကိုရှေ့ရှေ့ကပြုခဲ့တဲ့စေတနာဖြူစင်မှုလေးတွေကဒါတွေအကြောင်းဆက်ဆက်သွားတာပေါ့အဲ့လိုမျိုးလေးတွေနဲ့ပဲသူတို့လည်းရှေ့ကောင်းကောင်းသွားပြီးနောက်တည်ပြန်ကောင်းသွားစေချင်တဲ့ဆန္ဒတွေရှိတာပါဟုတ်ကဲ့ပါ
ဆရာလေးတပည့်တော်တို့ရဲ့ VOE ဒါစတူဒီယိုရုံးတဲ့ထီကိုလာပြီးတော့အချိန်ပေးပြီးတော့အခုလိုဖြေချပေးတဲ့အတွက်ကျေးဇူးများကြီးတင်ပါရခင်ဗျာ
ဟုတ်ကဲ့ပါဆရာလေးကလည်းအားလုံးကိုမေတ္တာပို့ပါတယ် VOE Wine Order အားလုံးကိုလည်းဆရာလေးထူးကျေးဇူးတင်ပါတယ် VOE Wine Order တို့နဲ့အထူးတကားကဘာကြီးအားလုံးနဲ့ကျမ်းမာချမ်းသာငြိမ်းချမ်းပြီးမေတ္တာတရားတွေနဲ့တတိတရားတွေနဲ့ဖြတ်သန်းနိုင်ကြပါစေလို့လူရပန်းနိုင်ရပါစေလို့ဆုတောင်းအပ်ပါသည်ဆရာလေးအပ်မပါ
American ပြည်တော်စုကိုသာသနာပြုခီးစဉ်ကြွားရောက်နေတဲ့ဒေါက်တာသင်္ကာတီရီကိုတွေ့ဆုံမေးမြန်းပြီးတော့မက်ခင်ဖြူထွေးတင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်။သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့တုတဆုံလေး American တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းမဲ့ရဲ့တုတဆုံလေး American တခွင်အစီအစဉ်မှာတော့ပင်လယ်ကမ်းရိုးတန်းရေတိုက်စားတာကိုကာကွယ်နိုင်မှုတန်နာကြောက်တန်းတူဖန်တီးထားတာနောက်ပြီးတော့ပြည်တံခံနေရတဲ့ဆေးကြောက်သုံးဆွဲတဲ့သူတွေကိုသမ္မတကပြန်လွတ်ပေးလိုက်ပေမဲ့ဒီထက်ပိုပြီးတော့အခွင့်အရေးပေးဖို့တောင်းဆိုနေကြတာရွှေဖြုံသည့်အထွတ်တိုးအောင်ဘလို့စိုက်ပျိုးကြပါသလဲဆိုတာတွေကိုစူးစီးပြီးတော့ကိုအောင်အောင်ကတင်ပြပေးထားပါတယ်
ပင်လယ်သမုဒ္ဒရာရေမြင့်နေပြင်းမြင့်တက်လာတာကြောင့်သမုဒ္ဒရာနဲ့ထိစပ်နေတဲ့ကန်ယူရန်တစ်လျှောက်ရေတိုက်စားခံနေရပါတယ်။ကမ္ဘာကြီးပူနွေးမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ရေခဲတွေအေးပြော်ကနေအခုလိုပင်လယ်ရေမြင့်နေပြင်းမြင့်တက်လာတာဟာခုခါပညာရှင်တွေကရေတိုက်စားမှုကိုကာကွယ်ဖို့ဟိုရုံးကလိုရေဒိန်းတမန်တွေမဆောက်ဘဲတဘာဝနဲ့ပူနီးစပ်တဲ့နည်းလမ်းတွေသုံးလာပါတယ်။ကမာကောင်လေးတွေခုနားဖို့ကွန်ကရစ်လောင်းထားတဲ့ဘောလုံးသဏ္ဍာန်တန်နာကြောက်တန်းတူကိုဖန်တီးပြီးရေတိုက်စားမှုကိုကာကွယ်ဖို့ကြိုးစားကြတာပါ။အဲ့ဒီထက်မှအခွန်ပါတဲ့ပင်လယ်သတ္တဝါမျိုးစုံခိုအောင်နေထိုင်တာကြောင့်တန်နာကြောက်တန်းရှားပါးနေတဲ့ဒေသကသတ္တဝါတွေအတွက်လည်းအထောက်အကူဖြစ်စေပါတယ
်။ Traditionally eroding shorelines you place hard structures. ဘုရော
ကန်ဆက်တလျှောက်ကမ်းမပြူတာတွေရအောင်လို့ကြောက်တုံးအတားအဆီးအကာရံတွေချထားလို့ရှိပါတယ်။အခုတော့အဲ့ဒီနီလန်းတွေမတုံးတော့ဘဲလေတဘာဝနဲ့အနီးဆက်ဆုံးနီလန်းတွေတုံးပြီးတော့ဆောင်ရွက်နေပါတယ်။ဘောလုံးပုံစံလူလုံးတန်နာကြောက်တန်းတွေကအဲ့ဒီလိုအပ်ချက်ကိုဖြည့်ဆွတ်ပေးပါတယ်။
ရင်းနှီးတဲ့ဝါရီဖြစ်တဲ့ကမာကောင်လေးတွေဟာသူတို့ရှင်သန်ရဝင်းကျင်အတွက်အထောက်အကူဖြစ်စေသလိုပင်လယ်ရေတိမ်ပိုင်းတွေမှာပေါက်တဲ့ e-grass လို့ခေါ်တဲ့ရင်းနှီးပင်ရှိတွေရှင်သန်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်။ပင်လယ်သမုဒ္ဒရာကမ်းဆက်၄မီတာထက်မနည်းတဲ့နေရာမှာပေါက်တဲ့ဒီပင်တွေဟာပင်လယ်ရင်းနှီးတဲ့ဝါခရုနဲ့တခြားအကောင်မျိုးစုံရှင်သန်ပေါက်ဖွားစေဖို့အပြန်အလှန်အထောက်အကူဖြစ်စေတာပါ
။ Oysters also filter about 50
ကမာကောင်လေးတွေဟာတရက်ကိုရေကလည်း50လောက်ကိုပြန်တန့်ပေးပါတယ်။ရေနောက်တွေကိုပြန်ကြည်လာအောင်လုပ်ပေးသလိုရေစိုးရင်ညွတ်တွေကိုလည်းပြန်တန့်ပေးနေတာပါ
။ရင်းနှီးပင်ရှိတွေဟာကန်ယူရန်ရေတိုက်စားမှုအပါအဝင်ပင်လယ်ရေသရဝါတွေရှင်သန်ကြီးပြင်းရာဂေယစနစ်မှာအရေးပါတဲ့အတွက်ဥပဒေနဲ့လည်းအကာအကွယ်ပေးထားပါတယ်။ဒီပင်တွေဟာကမ်းဆက်ကိုရိုက်ခတ်တဲ့ပင်လယ်လှိုင်းရဲ့အချိန်ကိုအပြော့စေသလိုအပင်တွေကြားထဲရောက်လာတဲ့သဲနှုန်းတွေကိုလည်းအငယ်ထိုင်စေတဲ့အတွက်ရေအောက်ကျမ်းပြေပို့ထူလာစေပါတယ
်။ Yes, so the more eelgrass sits in the bay.
ရင်းနှီးပင်တွေရေအောက်မှာရှိနေသမျှကေယိုလန်တိုက်စားမှုတံကိုလည်းကာကွယ်ပေးတာဖြစ်ပါတယ်။ဘယ်လိုအပင်မျိုးပဲဖြစ်ဖြစ်အကမ်းပါတိုက်စားတာတွေမဖြစ်အောင်လို့အကာအကွယ်ပေးပါတယ်။ဒီရင်းနှီးပင်တွေဟာငါးတွေငှက်တွေရဲ့အစာလေးဖြစ်ပါတယ်။
ကယ်လီဖိုးနီးယားတောင်ပိုင်းကမ်းခြေတွေကိုအကာအကွယ်ပေးစီမံကိန်းကနေအခုလိုတန်နာကြောက်တန်းတူတွေကိုဒသမ1ဧကအတွင်းမှသာဖန်တီးထားတာဖြစ်ပေမဲ့နောက်ထပ်10ဧကလောက်အထိတိုးချဲ့လုပ်ကင်သွားဖို့စီစဉ်နေပါတယ်ခင်ဗျာစီးကောင်လက်ဝဲတွေ့ရှိတာကြောင့်ဆိုပြီးဖန်စီခံထားသူတွေကိုပြန်လွတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကြသေးခင်ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုအမိန့်နဲ့ပတ်သက်ပြီးတော့အားနည်းချက်တွေရှိနေကြောင်းနဲ့ဒီထက်ပိုပြီးတော့ဆောင်ရွက်ပေးဖို့အခွင့်အရေးလှှရှားသူတွေကထောက်ပြကြပါတယ်။ ဈေးကြောင်းမှုကြောင့်ထောင်ဒဏ်ချမှတ်ခံရသူတွေရဲ့ဒီလုပ်ငန်းလုပ်ကင်နေသူတွေရဲ့အတုံးချမှုကိုခံရသူတွေလည်းပါဝင်ပါတယ်။စဉ်းစားချင်းငိမ့်နှံစွာမရှိသူတွေနဲ့ဘာကုန်းမှတွက်ချက်စဉ်းစားမနေသူတွေအတွက်တော့ဘဝနဲ့ရင်းပြီးမှကိုယ်လုပ်ရရဲ့နောက်ဆက်တွဲအကျိုးဆက်ကိုတည်လာကြတာပါ။တခြားပြည်နယ်တွေကိုဈေးကြောင်းရောင်းဝယ်ဖန်ပြသူတွေကအယောင်ဝယ်ကနေရလာတဲ့ဝင်ငွေထွက်ငွေတွေကိုသူတို့ပန်ဆင်းနဲ့မထည့်ပဲတခြားသူတွေရဲ့ပန်ဆင်းကိုအသုံးပြုခဲ့ပါတယ်။
And for 9 months I deposited.
ဘာဖြစ်လာမလဲဆိုတာကိုမစင်စားဘဲနဲ့6လလောက်ကိုဘန်စီရဲမှာငွေတွေသွင်းခဲ့ပါတယ်။ကျွန်မကဆေးကြောင်းအလွန်ပိုးတဲ့ကယ်လီဖိုးနီးယားပြည်နယ်အော့ကလန်မှာပဲကြီးပြင်းလာတာပါ။
2009ခုနှစ်သူကောလိပ်ကျောင်းသူဘဝမှာတခြားသူတယောက်ကချင်းကတ်တိုက်တွန်းရာကနေဒီဆေးကြောင်းရောင်းတဲ့လုပ်ငန်းနဲ့ပါဝင်ပတ်သက်မိတာပါ။ပေါ်တော့ကတော့ဆေးကြောင်းလက်ဝဲတွေ့ရှိမှုအခုလိုဆက်ဆက်မှုနဲ့ဖမ်းဆီးခံပြီးတဲ့နောက်ထောင်ဒဏ်ချမှတ်ခံရပါတယ်2013ခုနှစ်အရောက်မှာတော့မစင်မချင်းကားမောင်းရာကနေရဲကလိုက်လံဖမ်းဆီးတာကိုခံပြီးနောက်သူ့ပေါ်ဖမ်းရမ်းထုတ်ထားတာကိုသိလိုက်တာပါအဲ့နောက်ဆေးကြောင်းကီလို100ကျော်ရောင်းချရမှာပါဝင်မှုအခွန်လိန်ညာမှုနဲ့ငွေမဲခွာချမှုကြောင့်ဆိုပြီးတော့ထောင်ဒဏ်ချမှတ်ခံလိုက်ရပါတယ
် It did not go far enough and for me it was a slap
ကျမတို့တော်တော်ကိုမတရားဘူးလို့ခံစားရပါတယ်ထောင်ထဲ10နှစ်15နှစ်ကြာနေတဲ့တခြားမျိုးသမီးတွေနဲ့ထောင်ထဲမှာ9နှစ်လောက်နေခဲ့ရတာပါခုခါမှာတော့စီးကြောက်ကိုတရားဝင်အဖြစ်သတ်မှတ်လာတာကိုသတင်းတွေမှာတွေ့ရပါတယ်တကယ်လို့သာဒီအချိန်ထောင်ထဲမှာရှိနေမယ်ဆိုရင်ပို့ပြီးတော့ယူကျုံမရဖြစ်မိမှာပါ
ခုကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမက်ဆွေစီယွန်ရေးကာလကလေးကပြောထားတဲ့အတိုင်းစေးကြောက်သုံးဆွဲတာကြောင့်ထောင်ဒဏ်ချမှတ်ခံရသူတွေကိုလူငင်းချမ်းသာ권ပေးလိုက်ပါတယ်အဲ့သူတွေဟာစေးကြောက်သုံးလို့ဆိုပြီးတော့ရာဇဝတ်မှုကျူးလွန်တဲ့နောက်ကျောင်းရာဇဝတ်မှာမှတ်တမ်းရှိနေတာကြောင့်အလုပ်ရဖို့ခက်ခဲတာနေထိုင်စရာအိမ်မရနိုင်တာနဲ့ပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးနေရတာကြောင့်နောက်တစ်ကြိမ်အခွင့်အရေးတရက်ပေးဖို့ဘိုင်ဒန်ဆွေးရကဆောင်ရွက်လာတာပါဒါပေမဲ့သမ္မတဘိုင်ဒန်ရဲ့အမိန့်နဲ့မှလူရမှုနဲ့တခြားသူတွေကိုလက်ရောက်ကျူးလွန်တာမျိုးမရှိဘဲစေကြောင့်အနေချင်းလက်ဝယ်တွေ့ရှိသူတွေသာအကျုံးဝင်ပြီးတော့ဖြန့်ဖြူးရောင်းချသူတွေမပါဝင်ပါဘူး
Person that sells the marijuana
စေကြောင့်ဝယ်သူတွေအားလုံးကိုလူငင်းချမ်းသာ권ပေးပြီးရောင်းတဲ့သူကြတော့ပြင်းပြင်းထန်ထန်အရေးယူနိုင်ရပါတယ်လက်ဝယ်ရှိသူတွေအခုအခါအဖမ်းမခံရတော့ပေမဲ့ရောင်းချသူတွေကိုအပြစ်ပေးတာမျိုးကတကယ်အဆင်ပြေမဲတယ်လို့ရပ
ါလက်ချက်ပဲဟာ2019ခုနှစ်အချင်းထောင်ကပြန်လွတ်လာပြီးတဲ့နောက်အလုပ်ဝင်လုပ်တဲ့အခါမှာလဲသူ့ရဲ့ရာဇဝတ်မှုနောက်ကျောင်းရာဇဝင်ကြောင့်အလုပ်ပြုတ်သွားပြန်ပါတယ်ဒါမှလည်းကူကသမရရဲ့အမိန်ကြောင့်လူတော်များများပြစ်ဒဏ်ကလွတ်မြောက်လာတဲ့အပေါ်သူကကြိုးစားပါတယ်အခုလိုလွတ်ပေးလိုက်တာဟာကနေဦးခြေလမ်းဖြစ်ပြီးနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လဲသူကလူလာနေပါတယ်ခင်ဗျာကဘာအိုတင်ပို့တဲ့ရွှေဖြုံသီးစစ်သူဘူ85ရာခိုင်နှုန်းလောက်အတွဲရွှေဖြုံသီးတွေဟာအမေရိကန်ပြည်အောင်စု Illinois ပြည်နယ်ကစိုက်ခင်းကနေထွက်တာပါခုကစိုက်ပျိုးရေးသမားတွေဟာထွန်းရဲစိုက်ပျိုးရေးအခါထွက်လာတဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေလျှော့ချဖို့ကြိုးစားနေတယ်လို့ပြားလိပ်ပြာစတဲ့အကောင်ငယ်လေးတွေကိုဆွဲဆောင်ပြီးအထွက်တိုးအောင်လုပ်နေပါတယ
် And there's a male and a female
ဘန်းမှာလည်းအဖိုးမရှိပြီးပြားတွေကဝက်မုံလေးတွေကိုကူးလူးတည်ဆောင်ပေးပါတယ်ဝက်မုံတွေကူးပေးရင်ရွှေဖြုံသီးလည်းအထွက်တိုးပါတယ်
နှစ်ပေါင်း150တက်တန်းရှိပြီဖြစ်တဲ့ Libis စစ်တုဘူးကုမ္ပဏီကစိုက်ခင်းနေမှာမြေစီလွှာတွေပူကောင်းလာအောင်အတွက်စိုက်ပျိုးရေးသမားတွေကိုအခုလိုအကူအညီပေးဆောင်ရွက်နေတာပါဒီကုမ္ပဏီကနေ Illinois ပြည်နယ်အတွင်းနှစ်စဉ်ရွှေပြုံသီးတန်ချိန်300,000လောက်ထွက်ပါတယ
် Last 3 years I've been raising
လုံခဲ့တဲ့3နှစ်အတွင်းဧက200လောက်ရွှေပြုံသီးစိုက်တာမှာတန်20ကနေ26တန်အထိထွက်ပါတယ်
ဒီစီဇန်ကို2021ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးစိုက်ခင်းပေါင်း38ခုဧကပေါင်း6000မှာစမ်းသပ်စိုက်ပျိုးခဲ့တာပါအမေရိကန်ပြည်ထောင်စုကထွက်တဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ17ရာခိုင်နှုန်းဟာစိုက်ပျိုးရေးကဏ္ဍကဖြစ်ပြီးဒီပမာဏဟာလူနေအိမ်တွေနဲ့ရုံးတွေကထွက်တဲ့ပမာဏလောက်ရှိနေတာပါခင်ဗျာ
ဒါဆောင်လေအမေရိကန်တခွင်အစည်းအဝေးကိုကိုအောင်ကအစည်းအဝေးတင်ဆက်ပေးခဲ့တာကိုရှုစားနားဆင်ပေးခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့မြန်မာကလေးငယ်တိုင်းအတွက်ရွေးလျားပညာသင်ကြားရေးဤပညာအပိုင်းနှစ်ကိုတင်ဆက်ပေးထားပါတယ်။မြန်မာကလေးငယ်တိုင်းအထူးသဖြင့်အများဤသူအတန်းပညာကိုသင်ယူဝင်မရတဲ့သူတွေနောက်ပြီးတော့အင်တာနက်ရဖို့ခက်ခဲတဲ့ဝေးလံခေါင်ဖျားတဲ့ဒေသကကလေးငယ်တွေအင်တာနက်သုံးစရာမလိုဘဲနဲ့ digital ဤပညာကိုသုံးနိုင်အောင်ပြုလုပ်ထားတဲ့ My Me Box မှာပါဝင်တဲ့ပစ္စည်းတွေအသုံးပြုနိုင်တဲ့ဤတွေကိုတီထွင်ထားတဲ့ကိုတင်မမောင်အေးက VOA ကိုရှင်းပြပါဗါဒေါခင်မျိုးသက်ကတင်ပြပေးမှာပါရှင်
အင်တာနက်ရဖို့ခက်ခဲတာကြောင့်
လိလာသိမ့်ဖို့မလွယ်ပဲဖြစ်နေတဲ့လူငယ်လေးတွေအတွက်တည်ထွင်ထားတဲ့မိုင်းမီတက်တာလေးမှာအဓိကပစ္စည်း၃မျိုးပဲပါတယ်လို့တည်ထွင်သူဦးတင်မမောင်အေးကပြောပါတယ်
ဟုတ်ကဲ့ဒီမာမီပေါ့စ်မှာအဓိကပါတဲ့ဟိုပစ္စည်းကိရိယာတွေရတာအဓိကတော့၃မျိုးပဲရှိမှာပေါ့နော်ဒီ raspberry pi လို့ခေါ်တဲ့ computer သေးသေးလေးတွေအခုဒီမှာကျွန်တော်ဒီမှာရှိတယ်ပေါ့ဒါကတော့သူ့ဘူးလေးပေါ့နော်ဘူးလေးနဲ့ computer ကြတော့ဘူးလေးသေးသေးလေးပဲလက်ပွားစာတော့လေးပဲရှိတယ်ဒါကလည်း raspberry pi လို့ခေါ်တဲ့ foundation ပေါ့နော် UK မှာရှိတဲ့ foundation ကနေပြီးတော့ဟိုစတင်တည်ထွင်ခဲ့တာ2013လောက်ပဲနော်2013လောက်ပဲဟိုတနည်းတနည်းမှာသူက version အစ်တစ်ထွက်ထွက်လာပြီးအခု version 5ကိုရောက်ပြီเนาะ by 5 by 5ဆိုလို့ရှိရင်ကျွန်တော်လက်ရှိမှာဒီဟို desktop computer တွေနဲ့ဆို i5 နဲ့တွားပြီးတော့ဒီသူ့ရဲ့ဘယ်လိုပြောမလဲဒီစွမ်းရည်လုံနိုင်တဲ့စွမ်းရည်ကညီမျှပါတယ်ဟို speed or processing power ပြီးလို့ရှိရင်ခုနကဘောเนาะကြံနဲ့ပါလာတဲ့ bluetooth တွေ usb ပြီးလို့ရှိရင်ခုနကပြောတဲ့ဒီ ram တွေပါတယ်ဆိုလို့ရှိရင်လည်းသူ 8GB ram တော့ပါတယ်ပြီးလို့ရှိရင်ဒီ processor ဆိုလို့ရှိရင် 2.4 gigahertz ဆိုတော့တကယ်ကိုကွန်ပျူတာအကြီးကြီးတစ်လုံးစာနဲ့တွားပြီးတော့ညီပါတယ်အဲ့တော့အဓိကပါတဲ့ mini box မှာပါတဲ့ components ကဒီကောင်လေးကဒါကွန်ပျူတာလေးပါပဲเนาะဒီ raspberry pi လို့ခေါ်တာပေါ့เนาะ
raspberry pi ပါเนาะ
ဟုတ်ကဲ့နောက်တစ်ခုပါဒါလေးနဲ့ကျွန်တော်တို့က hard drive ကြတော့ကျွန်တော်တို့ဒီမှာ sd card ပေါ့เนาะ micro sd card လေးရှိအခုဆိုလို့ရှိရင်ဒါအခုကျွန်တော်လက်ထက်မှာခိုင်ရဆို256 gigabyte ပေါ့เนาะအခုဆိုလို့ရှိရင် तू က 1 terabyte ဒီအောင်မှာထွက်နေပြီအဲ့တော့ဒါလေးကိုကျွန်တော်တို့က hard drive အနေနဲ့သုံးလိုက်တယ်ပြီးလို့ရှိရင်ဒီမှာအောက်မှာဒီမှာ raspberry pi နဲ့မှာ hard drive ကိုထည့်လိုက်တယ်ပြီးတော့ကျွန်တော်တို့ဒီမှာအခုရှိတဲ့ router ပေါ့ mini router လေးနဲ့ကျွန်တော်တို့ကချိတ်လိုက်တော့ဘယ်လိုဖြစ်သွားလဲဆိုတော့ router လေးကတော့ဒါတိတ်လေးပဲဒါလေးလည်း mini router လေးပဲလက်စုပ်စာတော့ပဲရှိမယ်အဲ့တော့ဒီကောင်လေးက wifi ထုတ်ပေးတာပေါ့ wifi ထုတ်ပေးတဲ့အခါကျတော့သူကဘယ်လိုဖြစ်သွားလဲဆိုတော့ internet ကိုဟိုချိတ်ဆရာမလိုဘဲနဲ့ဒီ router လေးကထွက်လာတဲ့ wifi ကိုကျွန်တော်တို့ကျောင်းသူကျောင်းသားတွေကနေရာမရွေးအချိန်မရွေးသူတို့ဖုန်းတွေ tablet တွေနဲ့ချိတ်ပြီးတော့ဒီ pi နဲ့မှာကျွန်တော်တို့တင်ထားတဲ့လေ့လာသင်ယူမှု platform ပေါ့နော် learning platform တစ်ခုလုံးအဲ့ထဲမှာလည်းခုနက video file တွေပါတယ်ကျွန်တော်တို့ဒီအခြေခံစာတမ်းပြောင်းရေးနဲ့ပတ်သက်တဲ့သင်ခန်းစာတွေပါတယ်ပြီးလို့ရှိရင် e-books တွေပါတယ် education ပညာရေးနဲ့ပတ်သက်တဲ့ games တွေပါတယ်အများကြီးပဲ256gigabyte ဆိုတော့နည်းတဲ့ဟို data တွေမဟုတ်ဘူးเนาะအဲ့တော့တို့အချိန်မြွေးမှာတို့အားတဲ့အချိန်မှာတို့ဖုန်းနေနဲ့တို့ tablet တွေနဲ့ချိန်ပြီးတော့လေ့လာသင်ယူနေကြတာပေါ့เนาะဒါကိုကျွန်တော်တို့2018လောက်တည်းကကျွန်တော်စပြီးတော့သုံးခဲ့ကြတာအခုနောက်ပိုင်းတော့တော်တော်လေးတော့လုံးဖြစ်နေပြီ
အခုလိုနေရာမြွေးအချိန်မြွေး internet ကိုသုံးတဲ့အခါမှာအခက်အခဲတွေရှိနိုင်ပါသလား
ဒီ raspberry pi ပေါ့เนาะ mini box ထဲမှာထည့်ထားတဲ့ဟိုဟာပေါ့လို့ပြောရဒီ software တွေကလည်းကျွန်တော်တို့ကဟိုဟာတွေပေါ့ open source တွေသုံးထားတာသူ့ရဲ့ operating system ကအစ Raspberry Pi operating system ဆိုတဲ့ဟာကလည်းသူက open source ဒီ computer တစ်ခုပဲတမင်တကာရေးထားတဲ့ operating system ဖြစ်တဲ့အတွက်သူကတော်တော်လက်ရှိရပေါ့ပေါ့ရှိရပြီးလို့ရှိရင်ကျွန်တော်တို့သုံးနေတဲ့ဒီ web server တို့ပြီးလို့ရှိရင်ဒီ database ဆိုဆိုရင် Apache တို့ MySQL ဆိုတဲ့ဟာကဘာလို့မဆိုအလကားသုံးခွင့်ပေးထားတဲ့ software တွေပေါ့နော်အခုလိုမျိုး company ကြီးတွေကနေပြီးတော့ထုတ်ထားတဲ့ software တွေမဟုတ်တဲ့အတွက်ကျွန်တော်တို့ကလာတဲ့ကြေးလဲပေးစရာမလိုဘူးပြီးလို့ရှိရင် virus တွေပါတယ်ကြိုက်မှလည်းမစိုးရင်ရဘူးပေါ့နော်ပြီးဒီပေါ်မှာတင်ထားတဲ့ software တွေကလည်း open source တွေပေါ့နော် LibreOffice တို့ general open source တွေဖြစ်တဲ့အတွက်ကျွန်တော်တို့ကျောင်းသူကျောင်းသားတွေကကျွန်တော်တို့အခုလိုမျိုးကျောင်းပြပါဟိုဘယ်လိုပြောမလဲတင်ကြားပို့ချပေးနေတဲ့ဟိုဒီအရက်ဖက် local ဖွဲ့စည်းတွေအတွက်ကောငွေကြေးပိုင်းအများကြီးပူစရာတော့မလို
အခုဦးတင်မောင်ရေရှင်းပြသွားတဲ့ဟိုပစ္စည်းပေါ့နော်အဲ့ဒါနဲ့ mini box ထဲမှာထည့်သုံးမယ်ဆိုရင် mini box လေးကိုတုံတာလေးပြောပြပေးပ
ါဟုတ်ကဲ့ဆရာမအဲ့တော့ခုနကပြသွားတဲ့ပစ္စည်းလေးတွေကိုကျွန်တော်တို့ကနီးပညာသုံးပြီးတော့ပေါ့နော်ပြန်ပြီးတော့ချိတ်ဆက်မှုတော့လုပ်ရတာပေါ့ခုန raspberry pi ကတော့ဟိုတကဘာလုံးမှာသူ့ကိုဒီတိုင်းပဲသုံးကြတယ်အဲ့တော့ကျွန်တော်တို့ raspberry pi ရဲ့ခုန router ရဲ့ micro sd card တွေကိုပေါင်းပြီးတော့ဒီနောက်ပိုင်းကဒီ software တွေနည်းနည်းပါးပါးပြန်ပြီးတော့ရေးရတယ်ပြန်ချိတ်ဆက်မှုတွေလုပ်ရတာပေါ့နော်ကိုယ့်အတွက်ဓာတ်တွေအကုန်လုံးချိတ်ဆက်ပြီးတော့အသုံးပြုနိုင်အောင်ပြီးလို့ရှိရင် wifi ထွက်ဖို့လည်းကျွန်တော်တို့ကလုပ်ရတာအဲ့ဒါတွေကတော့ကျွန်တော်ခုနပြောသွားတဲ့ဒီဟိုသူ့ပါလာတဲ့ Raspberry Pi operating system ကိုသုံးတယ်ပြီးလို့ရှိရင်ခုန Apache တို့ MySQL တို့ PHP တို့ဆိုတဲ့ခုန open source ဒီ web server application တွေနဲ့ database တွေကိုကျွန်တော်တို့သုံးပြီးတော့ ဟိုဒီဒီ mummy box တွေပေါ့မမ်မီ box တွေဖြစ်အောင်လုပ်ရတယ်အဲ့တော့ဒီ box တွေကခုနပြောတဲ့ hardware တွေပေါင်းပြီးတော့ခုနပြောတဲ့ software တွေနဲ့ကျွန်တော်တို့ကချိတ်ဆက်ပြီးတော့အာဟိုဘယ်လိုပြောမလဲဟိုပြည့်ပြင်လိုက်တဲ့ပြင်ဆင်လိုက်တဲ့ခါကျတော့အခုဒါဒါဆိုလို့ရှိရင်ဒါဟိုဟာဖြစ်သွားတော့ဆင်မဲ့ဒါဆိုဒါစင်နေဖြစ်သွားတဲ့ box တွေပေါ့ခုနပစ္စည်းလေးကိုကျွန်တော်တို့ဒီတက်သားမှုလေးပဲကျွန်တော်တို့ဒါမြန်မာနိုင်ငံကလုပ်တဲ့တက်သားမှုလေးပဲ slidey door လေးနဲ့ပေါ့နော်ဒီမှာသူရဲ့ slidey door လေးပါတယ်အဲ့တော့အဲ့အရာလေးကနောက်မှချိတ်တဲ့ဟာလေးပါလေနိုင်ငံလေးပါလေးမှာချိတ်ထားလို့ရတယ်စာပင်ကြောင်းလေးရောအဲ့လိုမျိုးအစင်ပြေနေမှာအဲ့တော့ခုနပစ္စည်းလေးတို့ကျွန်တော်တို့ကစနစ်ကြလို့ထည့်ပြီးတော့ပိတ်လိုက်ပြီးတော့တင်ထားလိုက်ရင်အနီးနားမှာပတ်ဝန်းကျင်မှာရှိတဲ့ကျောင်းလူကျောင်းသားတွေပေါ့နော်အခုဒီကျွန်တော်တို့ဒီ router ဒီ mini router လေးကိုသုံးမယ်ဆိုရင်တော့သူကစာပင်ကတခန်းစာကောင်းကောင်းလောက်စာပင်ကတခန်းမှာရှိတဲ့ကျောင်းလူကျောင်းသားတွေအကုန်လုံးချိတ်ဆက်ပြီးတော့တပြိုင်တည်းမှာလေ့လာသင်ယူလို့ရတယ်ဒီဟာကကျွန်တော်တို့ router အကြီးကြီးတွေနဲ့ကျွန်တော်တို့ချိတ်မယ်ဆိုရင်တော့ဥမာကျောင်းသူကျောင်းသား100 150လောက်တပြိုင်တည်းမှာချိတ်လို့ရတယ်ပြီးလို့ရှိရင်သူ့ရဲ့ wifi range ကလည်းကျယ်ပြန့်သွားတာပေါ့စာတင်ကျောင်းကျောင်းတိုင်းမဟုတ်ပါဘူးဟိုစာတင်ကမ်းတစ်ခန်းမဟုတ်တော့ဘဲနဲ့စာတင်ကျောင်းတစ်ကျောင်းလုံးတောင်မှကျွန်တော်တို့ဒါကိုကျယ်ပြန့်အောင်လုပ်နေတယ်ပေါ့ဒီ mummy box စလုံးထဲနေပေါ့နော်အဲ့လိုမျိုးပုံစံနဲ့ကျွန်တော်တို့ပေါင်းဆက်ပြီးတော့ဟို mummy box လေးတွေကိုလုပ်ထားပါလိမ့်စမှာ
ဦးတင်မောင်မောင်ရဲ့ပြောကြားချက်နဲ့ပဲဒီတဲ့င်းပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင
်မြန်မာကလေးငယ်တိုင်းအတွက်ရွေလျားပညာသင်ကြားရေးဤပညာအကြောင်းကိုမိုင်းမီအဖွဲ့တည်ထောင်သူဦးတင်မောင်မောင်အေးကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်စနေမနေ့ခင်းမှာလဲတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကတစ်လှည့်ပြောပြပေးပါမယ်ရှင်။
ဂါဇာကမ်းမြောင်ဒေသစစ်ပွဲအလွန်ဒီပါလက်စတိုင်းနိုင်ငံတည်ထောင်ရေးနဲ့ပတ်သက်လို့အစ္စရေးနဲ့အမေရိကန်ကြားမှသဘောထားတွေကွဲလွဲနေပါတယ်။ဂါဇာစစ်ပွဲလွန်ကာလကြာရင်ပါလက်စတိုင်းနိုင်ငံတည်ထောင်မဲ့အစီအစဉ်ကိုသူ့အနေနဲ့ဆန့်ကျင်ကန့်ကွက်တယ်လို့အမေရိကန်ကိုအသိပေးခဲ့တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကပြောကြားပါတယ်။ဒါပေမဲ့ပါလက်စတိုင်းနိုင်ငံမတည်ထောင်ဘဲနဲ့အရှေ့လေပိုင်းဒေသရေရှည်လုံခြုံရေးနဲ့ဂါဇာဒေသပြန်လည်တည်ဆောက်ရေးစိန်ခေါ်မှုတွေကိုဘလို့မှဖြေရှင်းနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရမက်သျူးမင်လာကကြားသာရေးဒီရုံကပြောကြားသွားခဲ့ပါတယ်။ပါလက်စတိုင်းနိုင်ငံတည်ထောင်မဲ့လက်တွေ့ဆောင်ရွက်မှုတွေရှိမှသာဂါဇာဒေသပြန်လည်တည်ဆောက်ရေးနဲ့ပါလက်စတိုင်းကိုဦးဆောင်တဲ့အစိုးရဂါဇာမှာအုပ်ချုပ်နိုင်ရေးမှာပါဝင်ကူညီမယ်လို့ဒေသရဲအာရဗ်နိုင်ငံတွေကအမေရိကန်နိုင်ငံသားဝန်ကြီးအက်ဒနီဘလင်ကင်ကိုကတိပြုထားကြတယ်လို့နိုင်ငံသားဌာနပြောခွင့်ရကပြောကြားခဲ့ပါတယ်။ဂါဇာတောင်ပိုင်းကိုဒီထိုးစစ်ဆင်တိုက်ခိုက်မှုတွေအစ္စရေးကိုဆက်လုပ်နေချိန်မှာပဲအစ္စရေးနိုင်ငံရေးနဲ့ဒီစစ်ပိုင်းခေါင်းဆောင်ကြားမှာအပြစ်ခတ်ရက်စဲရေးနဲ့ပတ်သက်လို့သဘောထားကွဲမှုတွေဖြစ်နေပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကဟာမတ်စ်နဲ့ပြစ်ခတ်ရေးကိုတင်းခံလာနေချိန်မှာဝန်ကြီးဒုတိယဝန်ကြီးချုပ်ကတော့ဒီဂါဇာမှာတစားကန်တွေပြန်လွတ်ပေးရတဲ့အတွက်ပိုးချာရှိတဲ့ပြစ်ခတ်ရက်စဲမှုလိုအပ်နေပြီလို့ထုတ်ဖော်ပြောကြားလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံအနောက်တောင်ပိုင်းနဲ့အရှေ့တောင်ပိုင်းကမ်းရိုးတဲ့ဒေသတွေမှာစီးရဲတင်းမာနေချိန်မှာလေကြောင်းရန်ကာကွယ်ရေးစီးရဲလေးချက်မှုတွေကိုလုပ်ခဲ့တယ်လို့အီရန်နိုင်ငံကပြောကြားပါတယ်။အီရန်နိုင်ငံကပြင်ပတ်တွေကိုတိုက်ခိုက်လာရင်ကြားဖြတ်ဖြတ်စီးနိုင်အောင်နဲ့ရန်သူပြင်ပတ်တွေကိုထိမှန်အောင်လို့ဒီဇိုင်းထွင်ထားတဲ့အဝေးထိန် drone ယာဉ်တွေနဲ့လေကြောင်းရန်ကာကွယ်ရေးလေ့ကျင့်ခဲ့တယ်လို့အီရန်ကပြောပါတယ်။မိုင်900ကျော်နဲ့နာမည်ချင်းထိစပ်နေတဲ့အိန္ဒိချင်းအီရန်နဲ့ဒီပါကစ္စတန်နိုင်ငံကြားမှာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အခုလိုမျိုးအီရန်ဘက်ကလေ့ကျင့်မှုတွေလုပ်နေတာဖြစ်ပါတယ်။ပါကစ္စတန်နဲ့အီရန်တို့အပြန်အလှန်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပါကစ္စတန်အရက်ဖက်နဲ့စစ်ပိုင်းထိပ်တိုင်းခေါင်းဆောင်တွေကတော့အီရန်နဲ့ထိပ်တိုက်ရင်ဆိုင်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့လုံခြုံရေးအရပြန်လည်တုံ့တက်မှုတွေကိုလှုံနေပါတယ်။မြန်မာနိုင်ငံမှာဒီအချင်းချခံရတဲ့သတင်းသမား43ယောက်ရှိပြီးတော့တရုတ်နိုင်ငံပြည်ရင်ကမ္ဘာပေါ်မှာသတင်းသမားအများဆုံးဒီထောင်ချခံထားရတဲ့နိုင်ငံဖြစ်တယ်လို့နယူးယောက်မြို့အခြေစိုက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ Robert Bass ဖြစ်ပါတယ်။ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြကြပါသေးရှင်။